Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2016ခုနှစ်ဇူလိုင်လ21ရက်ကြာသပတေးနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါရှင်။မခွန်ညိုကအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုရှင်းပြနေကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။ဘော်ဒူးနေမှာတူရကီသမရကကြေညာထားတဲ့နိုင်ငံတော်ရေးပေါ်အခြေအနေကိုဒီကနေ့လွှတ်တော်အမတ်တွေကအတည်ပြုပေးမယ်လို့ခန့်မှန်းထားပါတယ်။ Republican Party ညီလာခံနောက်ဆုံးနေ့ဒီကနေ့မှာပါတီကိုယ်စားပြုသမရလောင်း Donald Trump မင်းကွန်းပြောမှာဖြစ်ပါတယ်။2016 Brazil Olympic အားကစားပွဲမှာ Russia ပြည်ခုံပြစ်သမားတွေပါဝင်ခွင့်ရဖို့ယူကန်ဝင်တာခုံသမားတွေရုံးကပယ်ချလိုက်ပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
ဒီကနေ့ညပိုင်းအရင်ဆုံးနားဆင်ရမယ့်သတင်းလွှာကတော့နိုဝင်ဘာမှာကျင်းပမယ့်အမေရိကန်သမ္မတလောင်းရွေးကောက်ပွဲအတွက် Republican Party ရဲ့ညီလာခံနောက်ဆုံးနေ့ရဲ့အခြေအနေဖြစ်ပါတယ်။မြန်မာပြည်ကသကောက်စီရင်ကောက်ယူမှုကနေရရှိထားတဲ့ဘာသာရေးဆိုင်ရာလူဦးရေကိန်းဂဏန်းနဲ့ပတ်သက်လို့လည်းအခုလိုနားဆင်နိုင်မှာပါတယ်
။ဒီခိုင်းပြည်နယ်မှာစီရင်မကောက်ယူနိုင်ရဲ့လူဦးရေအရွယ်စားဟာအတန်အသင့်ကြီးမားတဲ့အတွက်ကိုယ်ွယ်တဲ့ဘာသာအလိုက်
ပြည်ထောင်စုဝန်ကြီးဦးသိန်းစွေရဲ့ရှင်းလင်းချက်နဲ့တူနားဆင်ရမှာပါ။တခါမြန်မာပြည်ကိုရောက်နေတဲ့အမေရိကန်အမျိုးသားလူချုံရေးဆိုင်ရာဒုတိယအကြံပေးရဲ့ခီးစင်ဟာနှစ်နိုင်ငံပုံမှုဆက်ဆံဆောင်ရွက်သွားနိုင်မယ့်နည်းလမ်းတွေကိုရှာဖွေဖို့ဖြစ်တယ်လို့ဆိုပါရယ်။လက်ပရောင်းတော်ကျင်းနီစီမံကိန်းမြေမှာတော့နှစ်60ဝန်းကျင်တည်ထောင်ကိုးကွယ်ခဲ့တဲ့ဖုန်ကြီးကြောင်ဖျက်ပေးရမယ့်အရေးတင်မာမှုတချို့ရှိနေပါရယ်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှာဖောင်လို့ကြေညာပါမယ်ရှင်။
တူရကီနိုင်ငံမှာ3လကြာရေးပေါ်အခြေအနေကြေညာတဲ့သမ္မတရေဂျစ်တိုင်ယက်အာဒိုဂန်ရဲ့ဗိုလ်ဒူးနေကမင်းကိုဒီကနေ့မှလွှတ်တော်အမတ်တွေကအတည်ပြုပေးမယ်လို့ခန့်မှန်းထားပါတယ်။အစ္စတန်ဘူးမြို့ကတချို့ကတော့ဒီရေးပေါ်အခြေအနေကြောင့်သူတို့ရဲ့နေစဉ်ဘဝကိုတိတ်ကြီးထိခိုက်မယ်လို့မထင်တဲ့အကြောင်းပြောကြပါတယ်။ပြီးခဲ့တဲ့တောက်ကြာလေးကမောင်းမမြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုကြိုးစားမှုဖြစ်ခဲ့ပြီးတဲ့နောက်ဗိုလ်ဒူးနေမှာသမ္မတအာဒိုဂန်ကရေးပေါ်အစည်းအဝေးတွေဇက်တိုက်လို့လုပ်ပြီးဗိုလ်ဒူးနေညာဘက်မှာတော့ရေးပေါ်အခြေအနေထုတ်ပြန်တဲ့အကြောင်းရုပ်မြင့်သံကြားကနေကြေညာတာပါ။ဒီလိုကြေညာလိုက်တဲ့အတွက်သူ့ကိုဆန့်ကျင်သူတွေကိုနောက်ထပ်အရေးယူနှိမ်နှင်းဖို့လမ်းပွင့်သွားစေပါတယ်။ရေးပေါ်အခြေအနေထုတ်ပြန်ရတဲ့ရည်ရွယ်ချက်ကဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုပြန်တည်ဆောက်နိုင်ရေးအထူးရောက်ဆုံးနည်းလမ်းတွေကိုလုပ်နိုင်ဖို့ဖြစ်တယ်လို့သမ္မတအာဒိုဂန်ကဆိုပါတယ်။ဒီကာလအတွင်းလက်နက်ကင်တပ်ဖွဲ့ကနိုင်ငံကိုထိန်းချုပ်ထားမှာမဟုတ်ဘူးလို့လည်းပြောပါတယ်။အသေးစိတ်တွေကိုသမ္မတကကြေညာမသွားပေမဲ့လူညုံရေးဆိုင်ရာရည်ရွယ်လို့ဆောင်ချက်တွေကြောင့်လက်ရှိဖမ်းထားတဲ့လူပေါင်း1000လောက်ထဲကအများအပြားကိုဆက်ပြီးထိန်းသိမ်းထားနိုင်မှာပါ။ပညာရှင်တွေကိုပြည်ပခီးသွောက်ခွင့်ပိတ်ပင်တားမြစ်တဲ့အကြောင်းလဲဗိုလ်ဒူးနေမှာပဲနိုင်ငံပိုင်သတင်းဌာနကနေကြေညာသွားပါတယ်။တက္ကသိုလ်တွေကမဟာဌာနကြီးမှု1500ကျော်အပါအဝင်ပညာရေးဌာနကဝန်ထမ်း2100ကျော်ကိုအင်္ဂါနေ့မှာယာရုကနေထုတ်ပြပြီးတဲ့နောက်အဲ့ဒီပိတ်ပင်ချက်ထွက်လာတာပါ။အ
ိုဟိုင်းယိုပြည်နယ်ကလီဖလန်မြို့မှာကျင်းပနေတဲ့ Republican Party နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာပြီးခဲ့တဲ့3ရက်အတွင်းပါတီမှာထင်ရှားသူတွေကချီးကျူးပြောဆိုကြပြီးတော့ပါတီရဲ့သမ္မတလောင်းအဖြစ်တရားဝင်ကြေညာခဲ့ပြီးတဲ့နောက်ပါတီညီလာခံနောက်ဆုံးနေ့ဒီကနေ့မှာတော့ Donald Trump ကိုယ်တိုင်မိန့်ခွန်းပြောမှာပါ။ပါတီညီလာခံနောက်ဆုံးနေ့ကိုတော့ Make America One Again ဆိုတဲ့ခေါင်းစဉ်နဲ့လုပ်မှာပါ။ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ပါတီအတွင်းမှာအပြင်းအထန်ရှင်ပြိုင်ခဲ့ကြပြီးတဲ့နောက်အခုခါမှာတော့ပါတီတွင်းညီညွတ်ရေး Republican Party တွေအတွက်အဓိကကိစ္စတစ်ခုဖြစ်လာပါတယ်။တချိန်ကပြိုင်ပွဲတွေဖြစ်ကြတဲ့ Marco Rubio,Chris Christie နဲ့ Ben Carson တို့ကအခုပါတီညီလာခံမှာသူတို့ပြောကြတဲ့မိကုံထဲအရင်ကဝေဖန်ပြောဆိုခဲ့ကြတာတွေကိုဘေးဖယ်ပြီးတော့ Trump ကိုထောက်ခံပြောဆိုကြပါတယ်။ဒါပေမဲ့လည်းပါတီကိုစားပြုသမ္မတလောင်းရွေးချယ်ပွဲကနေနောက်ဆုံးမှထွက်လာတဲ့ Ted Cruz ကတော့ဗုဒ္ဓဟူးနေ့ကပြောတဲ့သူ့ရဲ့မိကုံထဲမှာ Trump ကိုထောက်ခံစကားထက်မပြောတဲ့အတွက်ညီလာခံတက်လာသူတွေကအော်ဟေးကန့်ကွက်တာနဲ့ကြုံရပါတယ်
။ If you love our countryAnd love your children as much as I know that you do. Stand and speak and vote your conscience.
ကိုတိုင်းပြည်ကိုကိုချစ်တဲ့ဆိုရင်ကိုကလေးတွေကိုကျွန်တော်သိထားသလောက်ခင်ဗျားတို့ချစ်ကြတယ်ဆိုရင်ကိုသဘောထားအတိုင်းယက်တီပြောဆိုမဲ့ပေးကြပါကျွန်တော်တို့ရဲ့လွတ်လပ်မှုကိုအကာအကွယ်ပေးမဲ့အခြေခံဥပဒေအပေါ်သစ္စာစောင့်သိမယ်လို့ကိုယုံကြည်တဲ့ကိုစလေလောင်းကိုမဲပေးကြပါလို့ခရုကပြောပါတယ်ခရုစကားပြောနေချိန်မှာညီလာခံခမ်းမထဲကနေအော်ဟေကန့်ကွက်တန်တွေစူညံလွန်းလာကြအောင်သူပါပြောတယ်ဆိုတာကိုတော့ကောင်းကောင်းမကြားပါဘူးသူစင်ပေါ်ကဆင်းသွားချိန်မှာတော့လူတွေကဝမ်းသာအားရအော်ဟေကြပါတယ်ရှင
် IS အစွန်းရောက်တွေအနေနဲ့သူတို့ရဲ့ခိုင်မာနေရာဖြစ်တဲ့ Syria နိုင်ငံမြောက်ပိုင်းမန်ဘီပြိုကနေ48နာရီတွင်ထွက်ခွာဖို့ American ကြောတော်နောက်ခံပေးထားတဲ့ Syria လက်နက်ကင်တွေကဒီကနေ့ရာဇသံပေးလိုက်ပါတယ်မြို့ကိုလက်နက်ကင်တွေကပြီးခဲ့တဲ့လမှာဝိုင်းထားခဲ့ပြီးမြို့နားကိုဖြည်းဖြည်းချင်းကတ်လာနေတာပါIS အစွန်ရောက်တွေအနေနဲ့လက်နေငယ်တွေကိုယူပြီးမျိုးကနေထွက်သွားဖို့အခွင့်အလမ်းရှိပြီးတော့အဲဒီလိုထွက်သွားရင်ဘာမှအနှောက်အယှက်ပေးမှာမဟုတ်ဘူးလို့မန်ဘီစစ်ကောင်စီရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါဗျ။ ဒါဟာဝိုင်းခံထားရတဲ့ Daesh အဖွဲ့အစည်းအနေနဲ့မျိုးကနေထွက်သွားဖို့နောက်ဆုံးကြံနေတဲ့အခွင့်အရေးဖြစ်တယ်လို့ Syria Democratic တပ်ဖွဲ့များ SDF မဟာမိတ်အဖွဲ့ရဲ့ဒစီတပိုင်းဖြစ်တဲ့မန်ဘီစစ်ကောင်စီကပြောပါတယ် SDF မဟာမိတ်အဖွဲ့ဟာ Syria မြောက်ပိုင်းမှာ IS အဖွဲ့ကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့မဟာမိတ်ပါညွန်ပေါင်းအဖွဲ့ရဲ့အင်ကာနီလေကြောင်းတိုက်ခိုက်မှုကြောင့်အရသာဒါဇင်ပေါင်းများစွာသေဆုံးရတယ်ဆိုတဲ့သတင်းတွေကြောင့်အခြေအနေတင်းမာနေချိန်မှာပဲဒီစစ်ကောင်စီရဲ့ကြေညာချက်ထွက်လာတာပါမန်ဘီမြို့နာမှာလေကြောင်းတိုက်ခိုက်မှုတွေကြောင့်ကလင်းငယ်တွေအပါအဝင်ရသား56ဦးထဲမှနေသေဆုံးသွားတယ်လို့ Syria လူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောထားတာပါဒီကနေ့မှာတော့တက်ကြွလူချောက်သူတွေက Syria နိုင်ငံတော်ဆန္ဒပြပွဲတွေလုပ်ဖို့စီစဉ်နေပြီးအတိုက်ခံခေါင်းဆောင်တွေကလည်းလေကြောင်းတိုက်ခိုက်မှုတွေရပ်ဖို့အနောက်နိုင်ငံတွေကိုတောင်းဆိုနေပါတယ
်ရုရှားအားကစားသမားတွေတားမြစ်ဆေးသုံးဆွဲတယ်ဆိုတဲ့ဆွဆွဲချက်တွေထွက်နေတာကြောင့် Brazil နိုင်ငံမှာကျင်းပမယ့်2016ခုနှစ် Olympic အားကစားပြေးခုန်ပြေးပြိုင်ပွဲတွေမှာရုရှားအားကစားသမားတွေကိုပါဝင်ခွင့်မပြုဘဲပိတ်ပင်ကန့်သတ်ထားတဲ့အပေါ်ရုရှားနိုင်ငံရဲ့အယူခံကိုအားကစားဆိုင်ရာအငင်းပွားမှုဖြေရှင်းရေးခုံတမာတိယုံ CAS ကပယ်ချလိုက်ပါတယ်အယူခံလွာကိုပယ်ချလိုက်တဲ့ဆိုတာတရားရုံးအတွင်းရင်မှုချုပ်မတ်တီယာရစ်ကဆွစ်ဇာလန်နိုင်ငံလိုဆင်းမြို့တရားရုံးဌာနချုပ်အပြင်ဘက်မှာဒီကနေ့ပြောပါရယ်ဒီဆုံးဖြတ်ချက်ပေါ်အထူးစိတ်မကောင်းကြောင်းရုရှားအစိုးရကပြောပါရယ်ဒီလိုဆုံးဖြတ်ချက်မျိုးချမှတ်ဖို့ဥပဒေကြောင်းအရခိုင်လုံမှုမရှိဘူးလို့ရုရှားအားကစားဝန်ကြီးဗိုက်တာလီမူကိုကလည်းပြောပါရယ်ရုရှားနိုင်ငံဆိုဂျီမြို့မှာ2014ခုနှစ်ကကျင်းပတဲ့အိုလံပစ်ပွဲတော်မှာရုရှားအားကစားသမားတွေတားမြစ်ဆေးသုံးဆွဲမှုအများအပြားရှိတာကိုဖုံးကွယ်ထားတဲ့ဆိုတဲ့တီးခြားလွတ်လပ်တဲ့အစီရင်ခံစာတစ်ခုကိုတားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးကမ္ဘာအေဂျင်စီကမကြသေးခင်ကပဲအစီရင်ခံစာထုတ်ထားတာပါဘရာဇီးနိုင်ငံမှာကျင်းပမဲ့နွေရာသီအိုလံပစ်အားကစားပွဲတော်တွေမှာရုရှားပြေခုံပြေအားကစားသမားတွေကိုပဲပိတ်ပင်ကန့်သတ်ထားတာပါဒါပေမဲ့အိုလံပစ်ပွဲတော်ကနေရုရှားအားကစားအဖွဲ့တစ်ဖွဲ့လုံးကိုပိတ်ပင်ကန့်သတ်မလားဆိုတာကိုတော့နိုင်ငံတကာအိုလံပစ်ကော်မတီအမှုဆောင်ဘုတ်အဖွဲ့ကတင်းငွေတွေနဲ့မှဆွေးနွေးမယ်လို့ခန့်မှန်းထားပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေကြာသပတေးညပတ်သတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။တရုတ်နိုင်ငံကငွေရှင်ကြီးတွေဟာကမ္ဘာပေါ်မှာအကျန်းသာဆုံးပုဂ္ဂိုလ်တွေထဲပါနေပြီးသားဖြစ်ပြီးအများပြားဟာပရိဒါလုပ်ငန်းတွေကိုလုပ်နေကြပြီးတော့အဲဒီလိုလုပ်ငန်းမျိုးတွေကိုလုပ်တဲ့ပုဂ္ဂလိကအဖွဲ့အစည်းတွေကိုလည်းထူထောင်ထားကြပါတယ်။ဒါပေမဲ့လည်းပရိဒါလုပ်ငန်းဆိုင်ရာဥပဒေအသစ်တစ်ခုကိုတရုတ်အစိုးရကပြဋ္ဌာန်းထားတာကြောင့်အစိုးရကလက်ခံတဲ့ပရိဒါလုပ်ငန်းတွေကိုရန်မုံငွေတွေရောက်အောင်လှုပ်ခွင့်ယူထားပါတယ်။အလူရှင်တွေအနေနဲ့သူတို့လူတန်းငွေနဲ့ပတ်သက်ပြီးဒီဥပဒေအရအစိုးရကမဖြစ်မနေတင်ပြရမှာပါ။ဒီချက်ကအဓိကစီးပွားရေးလုပ်ငန်းကြီးတွေနဲ့လူချမ်းသာတူးချင်းစီကထောင်ထားတဲ့ပုဂ္ဂလိကအဖွဲ့အစည်းတွေရဲ့လုပ်ငန်းလုဆောင်မှုနဲ့တည်ကြလွတ်လပ်မှုတွေပေါ်တက်ရောက်ဖွယ်ရှိပါတယ်။တရုတ်ကလူချမ်းသာအများစုဟာအစိုးရရဲ့ပံ့ပိုးကူညီမှုနဲ့ငွေတွေရထားတာဖြစ်ပြီးကွန်မြူနစ်ပါတီနဲ့နှီးစပ်တဲ့အခြေအဆက်ရှိကြသူတွေပါ။ဒါပေမဲ့လည်းသူတို့တဲကအများပြားဟာချမ်းသာလာပြီးတဲ့နောက်ပရာဟိတလုပ်ငန်းတွေပဲလှည့်လာတဲ့အနောက်နိုင်ငံတွေကလူချမ်းသာတွေရဲ့အယူဆကိုကြိုက်ကြသူတွေပါ။တရုတ်ကလူဒဏ်မှုရဲ့ရောဆုံးလူပုဂ္ဂိုလ်100တဲကထပ်ဝယ်နေပါဟာသူတို့ကိုယ်ပိုင်ပရာဟိတအဖွဲ့အစည်းတွေထူထောင်ထားပြီးသူတွေဒါမှမဟုတ်ထူထောင်မှုစည်းစမ်းနေသူတွေဖြစ်တယ်လို့ Harvard ကနေဒီကျောင်းကဒီမိုကရေစီနှိကြောက်အုပ်ချုပ်ရေးနဲ့တီထွင်ဖန်တီးမှုဆိုင်ရာ Ash Center ရဲ့ညွှန်ကြားရေးမှူး Anthony Sykes က VOE ကိုပြောပါတယ
်။လွန်ခဲ့တဲ့နှစ်နီးပါးကဟောင်ကောင်မှာဒီမိုကရေစီရေးလူမှုဆန္ဒပြပွဲတွေဖြစ်ပွားစေခဲ့တဲ့အစိုးရကံကွယ်ဆန္ဒပြပွဲတွေမှာပါဝင်မှုနဲ့ဟောင်ကောင်ကျောင်းသားခေါင်းဆောင်၃ယောက်ကိုအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်ပါတယ်။ကျောင်းသားခေါင်းဆောင် Joshua Wan နဲ့Alex Chong တို့ကိုတရားမဝင်စုဝေးမှုနောက်တူဦးဖြစ်တဲ့ Nathan Law ကိုတော့တခြားလူတွေကိုဆန္ဒပြပွဲမှာပါလာအောင်သွေးထိုးလှုပ်ဆော်မှုတွေနဲ့အပြစ်ရှိကြောင်းဒီကနေ့ပဲဆုံးဖြတ်လိုက်တာပါ။သူတို့ကိုပြည်တံချမှတ်မဲ့ရက်ကိုတော့ဩဂုတ်လ15ရက်နေ့မှာသတ်မှတ်ထားပါတယ်
။ However, no matter what is the penalty or the price that we need to pay, we will still continue to fight to against the
ဘလို့ပြည်တံမျိုးတွေကိုချမှတ်စေအစိုးရရဲ့ဖိနှိပ်မှုတွေကိုကျွန်တော်တို့ဆက်ပြီးတွန်းလှန်သွားမှာဖြစ်ပါတယ်။ကမ္ဘာအင်အားအကြီးဆုံးကွန်မြူနစ်အစိုးရနဲ့ရင်ဆိုင်ရတဲ့ဒီမိုကရေစီတိုက်ပွဲဟာအချိန်ယူရမှာဖြစ်တဲ့ဆိုတာကိုကျွန်တော်တို့သိပါတယ်။အနာဂတ်မှာကျွန်တော်တို့ပြည်တံကြခံရပါစေ။ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရဖို့လှုပ်ရှားမှုကိုကျွန်တော်တို့ဆက်ပြီးတွန်းလှန်တိုက်ပွဲဝင်သွားမယ်လို့ကျောင်းသားခေါင်းဆောင် Joshua Wan ကပြောပါတယ်။သူတို့သုံးဦးဟာဟောင်ကောင်မှာအုပ်ချုပ်ရေးမှုကိုလူလူကလွတ်လပ်စွာရွေးချယ်တင်မြှောက်ခွင့်ရဖို့တောင်းဆိုတဲ့အနေနဲ့2014ခုနှစ်စက်တင်ဘာလ26ရက်နေ့ကဟောင်ကောင်အစိုးရယုံ စီယိုကိုကြော်တက်ပြီးပြည်သူယင်ပြင်းလို့လူသိများတဲ့နေရာမှာဆန္ဒပြခဲ့ကြတာပါဒီလိုဆန္ဒပြမှုကနေပဲဟောင်ကောင်ကအဓိကလမ်းမကြီးတွေပေါ်မှာလူမှုစုဝေးဆန္ဒပြပွဲကြီးတွေပေါ်ပေါက်လာတဲ့အထိဥတီသွားခဲ့ပြီးဟောင်ကောင်ရဲ့အဓိကအချက်အချာနေရာအတော်များများမှာစီးပွားရေးလုပ်ငန်းတွေရပ်ပေါင်း96ရက်ကြာရဆိုင်ပြရတဲ့အခြေအနေထိရောက်ခဲ့တာပါရှင်
အမေရိကန်ရဲစစ်သည်မော်ဒစင်ဒီနှစ်နောက်ပိုင်းမှာနယူးဇီလန်နိုင်ငံကိုတွားအုပ်ဖို့ရှိတာကြောင့်နျူကလ িয়ার ကင်းရှင်ရေးနယူးဇီလန်နိုင်ငံရဲ့နှစ်30ကြာမူဝါဒပေါ်မတည်မကျဖြစ်နေတာအဆုံးသတ်သွားဖို့ရှိနေပါတယ်။နယူးဇီလန်နိုင်ငံမှာရောက်နေတဲ့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်နဲ့ဒီကနေ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်နယူးဇီလန်ဝန်ကြီးချုပ်ဂျွန်ခီးကအဲ့လိုကြေညာသွားတာပါ။နိုဝင်ဘာလမှာကြာရောက်မဲ့နယူးဇီလန်ရေတပ်ရဲ့85နှစ်မြောက်နှစ်ပတ်လည်အခမ်းအနားမှာပါဝင်ဖို့ဖိတ်ကြားတာကိုအမေရိကန်ကလက်ခံခဲ့တယ်လို့ဝန်ကြီးချုပ်ခီးကပြောပါတယ်။နယူးဇီလန်နိုင်ငံရဲ့နျူကလ িয়ার ကင်းရှင်ရေးမူဝါဒစပြီးအသက်ဝင်တဲ့1980ပြည့်နှစ်လပိုင်းတွေကတည်းကအမေရိကန်ရေတပ်သင်္ဘောတစ်စင်းနယူးဇီလန်စစ်ကမ်းမှာစိုက်ကပ်တာမျိုးမရှိခဲ့သေးပါဘူး။အမေရိကန်သင်္ဘောတွေမှာနျူကလ িয়ার ဆွမ်းအင်သုံးမသုံး၊ဒါမှမဟုတ်နျူကလ িয়ার လက်နက်တွေပါမပါဆိုတာကိုအမေရိကန်ကအတိမပြုတ်လို့ညင်လည်းညင်မထားပေမဲ့နယူးဇီလန်ရေပြင်မှာအမေရိကန်သင်္ဘောတွေခုံမုံသွားလာတာကိုလုံးဝပိတ်ပင်ထားတာပါ။နယူးဇီလန်ရဲ့မူဝါဒဟာအော်စတြေးလျနယူးဇီလန်နဲ့အမေရိကန်သုံးနိုင်ငံပါ NZS ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူစာချုပ်ကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်ရောအော်စတြေးလျကပါယူဆထားပါတယ်။ဒါကြောင့်လဲNZS သဘောတူညီချက်အရနယူးဇီလန်နိုင်ငံအတွက်လှူဆောင်ပေးရမယ့်တာဝန်တွေကို1986ခုနှစ်ကတည်းကအမေရိကန်ကစိုင်းငံ့ထားခဲ့ပါတယ်
။တရားလက်လွတ်ဖမ်းဆီးတာတခါတခါနှိပ်စက်ညှဉ်းပန်းတာတွေကိုယူကရိန်းအာဏာပိုင်တွေကရောရုရှားကြောထောက်နောက်ခံပေးထားတဲ့တရားခွဲထွက်ရေးဝါဒီတွေကရောယူကရိန်းအရှေ့ပိုင်းမှာကျူးလွန်နေတယ်လို့အပြည်ပြည်ဆိုင်ရာလူငင်ချမ်းသာခွင့် AI အဖွဲ့နဲ့လူအခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW တို့ဒီကနေ့ပူးရဲထုတ်ပြန်တဲ့အစီအခင်းစာမှာဖော်ပြထားပါတယ်။ရုရှားကြောထောက်နောက်ခံပြုထားတဲ့ခွဲထွက်ရေးဝါဒီတွေနဲ့ပူပေါင်းဆောင်ရွက်တယ်လို့ဆွဆွဲပြီးအရက်သားတွေကိုယူကရိန်းအာဏာပိုင်တွေကဖမ်းဆီးတဲ့ဖြစ်ရ၉ခုထက်မနည်းကိုမှတ်တမ်းတင်ဖော်ပြထားတာပါတခါယူကရိန်းအစိုးရအတွက်တရှိုလုပ်ပေးတယ်ဆိုတဲ့တန်တရားနဲ့ခွဲထွက်ရေးဝါဒီတွေကအရက်သားတွေကိုဖမ်းဆီးတဲ့ဖြစ်ရနောက်ထပ်၉ခုကိုလည်းမှတ်တမ်းတင်ထားပါတယ်ဒါပေမဲ့လည်းအဲ့ဒီလိုဖမ်းဆီးတဲ့ဖြစ်ရမျိုးတွေဟာလက်ရှိမှာသူတို့မှတ်တမ်းတင်နိုင်တာထက်အများကြီးပိုပြီးများနိုင်တယ်လို့ယူဆတဲ့အကြောင်းလူအခွင့်ရေးအဖွဲ့နှစ်ခုစလုံးကပြောပါတယ်နေဆက်ညင်းမန်းတာနဲ့ဖန်းစီတာတွေဟာယူကရိန်းမှာတမိုင်းဖြစ်ရမဟုတ်တလို့မသိတဲ့ကိစ္စတခုလည်းမဟုတ်ပါဘူး။ဗတိပက္ခမှာပါတဲ့နှစ်ဖက်စလုံးမှာဒီကိစ္စတွေအခုလက်ရှိမှာကိုပဲဖြစ်နေတာကိုပါလို့ AI အဖွဲ့ရဲ့ဥရောပနဲ့အလဲပိုင်းအာရှရေးရာဒုတိယညွန်ကြားရေးမှူးဒန်နစ်ခရီဗော်ရှီကပြောပါတယ်။ဖြစ်ရအများအပြားမှာဖန်းစီထားသူတွေရှိတဲ့ဆိုတာကိုလက်ခံပြောဆိုဖို့အာဏာပိုင်တွေကညင်းတာကြောင့်လျှက်ဝက်ဖန်းစီထိန်းသိမ်းတာတွေဖြစ်နေတာပါရှင်။
ကြတာပြင်းနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးခဲ့တာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးအမေရိကန်သမ္မတရွေးကောက်ပွဲအတွက် Republican Party ညီလာခံကျင်းပခဲ့တဲ့အခြေအနေကိုပြောပြပါမယ်ရှင် Republican Party ညီလာခံကျင်းပခဲ့တဲ့အမေရိကန်ပြည်ထောင်စု Ohio ပြည်နယ် Cleveland မြို့မှာပါတီကိုယ်စားလှယ်တွေနဲ့ထောက်ခံသူတွေစုဝေးရောက်နေကြပြီးတော့ပါတီသမ္မတလောင်းဒေါ်နယ်ထရမ့်အနေနဲ့လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲကြရင်မဲဆန္ဒရှင်တွေထောက်ခံအားပေးလာအောင်ဘလို့စီယုံဆွဲဆောင်မလဲဆိုတာကိုစောင့်မျှော်နေကြပါတယ်။ဒါပေမဲ့ပါတီညီလာခံကျင်းပနေတဲ့နေရာနဲ့မိုင်းအနှဲငယ်ပဲဝေးတဲ့ Cleveland မြို့ကစင်ရသားတွေကတော့ဒေါ်နယ်ထရမ့်ပဲဖြစ်ဖြစ်သူ့ရဲ့မူဝါဒတွေကပဲဖြစ်ဖြစ်သူတို့ရဲ့ဘဝတွေကိုပိုးပြီးတော့ပြောင်းလဲစေနိုင်မှာမဟုတ်ဘူးလို့ယုံကြည်နေကြပါတယ်။ VOA သတင်းတောက် Raymond Taylor ကCleveland မြို့ခံတွေအပါအဝင် Republican Party ကိုယ်စားလှယ်တွေနဲ့တွေ့ဆုံမေးမြန်းပြီးသတင်းပေးပို့ထားပါတယ်။ကိုရန်နိုင်ကပြောပြပေးမှာပါရှင်
။ Every other house over here is torn up.
Cleveland မြို့က Mount Pleasant မှာရှိတဲ့ Helen Martin ရဲ့အိမ်ဟာ Cleveland မြို့လေကောင်ရဲ့အရှိတောင်ဘက်9မိုင်လောက်အကွာမှာရှိတာပါ။ဒါမဲ့လည်းဒီနေရာတဝိုက်က Republican Party ညီလာခံကျင်းပတဲ့နေရာအပြင်ဘက်မှာမြင်တွေ့နေရသလိုမျိုးခံခံနာနာမဟုတ်ဘဲနဲ့အိမ်တွေကယုံရင်ပြည့်စည်နေပြီးတော့လူမနေတဲ့အိမ်တွေရာနဲ့ချီရှိပါတယ
်။ Our infrastructure is falling apart in this country. It's look how old it is.
ကျမတို့နိုင်ငံကအခြေခံအဆောက်အုံတွေကပြည့်စည်ယုံရင်နေပါတယ်။ဘလောက်အိုမင်းဟောင်းနှံနေတယ်လဲဆိုတာသာကြည့်ပါတော့
။ Republican Party သမ္မတလောင်း Donald Trump ကတော့ Cleveland မြို့အပါအဝင်နိုင်ငံတွင်းကယုံရင်ပြည့်စည်နေတဲ့အခြေခံအဆောက်အုံတွေကိုတိုးတက်လာအောင်လှုံ့ဆော်ပြီးအလုပ်ကိုင်တဲ့တွေဖန်တီးသွားမယ်လို့ကြေညာပြောဆိုလိုက်ပါတယ်။စီမောအိမ်မှာ Donald Trump ရဲ့အချင်းတွေကသူတို့ပါတီဟာဒီပြဿနာတွေကိုဖြေရှင်းဖို့အတွက်အကောင်းဆုံးဖြစ်တယ်လို့သူကိုထောက်ခံသူတွေကပါတီညီလာခံမှာပြောလိုက်ပြီးတော့ Ohio ပြည်နယ် Republican Party ကစီးပွားရေးဖွံ့ဖြိုးမှုဆိုင်ရာအကြီးအကဲ Alan Stockmeister ကလည်းအခုလိုပြောပါတယ်
It's about jobs, jobs, jobs. The platform is economic development. creating jobs
ဒီကိစ္စအလုတ်ကိုင်းနေပဲဆိုင်ပါတယ်ပါတီရဲ့အခြေခံမူဝါဒလမ်းစဉ်ကစီးပွားရေးဖွံ့ဖြိုးမှုပါအလုတ်ကိုင်းတွေဖန်တီးပေးခြင်းအပြင်အခြေခံအဆောက်အအုံတွေကိုဖန်တီးပေးနေမှာဖြစ်ပါတယ်ကျွန်တော်တို့နှစ်ခုစလုံးကိုလှုပ်သွားရမှာပ
ါဝါယိုပြည်နယ် Republican Party ကိုယ်စားလှယ် Bob Sebo ကတော့သူ့ရဲ့အမြင်ကိုအခုလိုဆိုပါတယ်
So much of it begins right with the local leadership. You've got to have leaders in those communities.
ညာပြည်တော်ဒီတော်ရင်ခေါင်းဆောင်မှုတွေကနေစတင်ရတာဖြစ်ပါတယ်အဲ့ဒီလိုလူမှုအတိုင်းဝိုင်းတွေမှာစီးပွားရေးဖွံ့ဖြိုးမှုကိုနားလည်တဲ့ပြီးတော့အဲ့ဒီလူတွေအတွက်အလုပ်အကိုင်တွေဖန်တီးနိုင်အောင်ဘာတွေလုပ်ဖို့လိုလဲဆိုတာကိုနားလည်တဲ့ခေါင်းဆောင်တွေရှိရမှာဖြစ်ပါတယ
်။ဒါမဲ့လည်း Cleveland မြို့အစင်းရဲဆုံးနေရာတွေမှာနေနေတဲ့သူတွေကတော့ဒီအပေါ်မှာမယုံကြည်ကြဘူးလို့မြို့ကန် Ray Jefferson ကပြောပါတယ်
။ The real message that I get from him is like you know
Trump ပြောတဲ့အထက်ကနေကျွန်တော်အမှန်တကယ်နားလည်တာကတော့ကျွန်တော်တို့စိတ်ဓာတ်ကျနေရင်ပို့ကြအောင်လုပ်မယ်။ကျွန်တော်တို့အောင်မြင်မယ်တက်ကြွမယ်ဆိုရင်တော့ကျွန်တော်တို့အားကိုးမှာပေါ့
From ကိုမထောက်ခံသူတွေထဲမှာသူတို့တင်မဟုတ်ပဲ Ohio မှာရှိတဲ့ Africa နယ်ပေါ်အမေရိကန်နိုင်ငံသားတွေအတော်များများလဲမထောက်ခံကြပါဘူးပြီးခဲ့တဲ့ဘက်ကလုတ်ခဲ့တဲ့လူလူစတန်ကောက်ယူမှုမှာတော့ Ohio ပြည်နယ်မှာရှိတဲ့လူမဲတွေထဲမှာ Trump ကိုထောက်ခံသူဟာတရားခိုင်တော့အောက်မှာပဲရှိတယ်လို့ဖော်ပြပါတယ် Mary Catrich ကတော့ Cleveland မြို့ဆင်းရဲတဲ့အစိပ်ပိုင်းတွေမှာဖွံ့ဖြိုးလာအောင်အကူအညီပေးနေတဲ့အဖွဲ့အစည်းကိုဦးဆောင်သူဖြစ်ပါတယ်မြို့ပြစီမံကိန်းနဲ့ပတ်သက်ပြီးတော့ Donald Trump ရောဒီမိုကရက်ပါတီရဲ့သမ္မတအလောင်းဖြစ်လာမဲ့ Hillary Clinton ရောအပြည့်အဝနားလည်တယ်လို့သူမကမယုံကြည်ဘူးလို့ပြောပါတယ
် We're not a nation that values that's valuing public investment
ဒီမှာတော့နိုင်ငံကအခုချိန်မှာလူစုအတွက်ရင်းနှီးမြှုပ်နှံမှုတွေကိုတံပိုးထားတာမဟုတ်ပါဘူးဒါကြောင့်အိမ်တွေဖျက်တာလို့လူသွားစင်းကြံပြင်တာလို့အမားလေးတွေပြဿနာလေးတွေကကြီးမားတဲ့အခက်အခဲတွေဖြစ်လာတာပါ
။မောင်ပလဇတ်မှာရှိတဲ့ Clinton ထောက်ခံသူ Helen Martin ကတော့သူတို့နေထိုင်တဲ့ပတ်ဝန်းကျင်ကိုပြန်ပြီးတော့ဖွံ့ဖြိုးတိုးတက်လာစေချင်တယ်လို့ပြောပါတယ
်။ You're always raising money for this or taxes for that. You can build these stadiums, you can give money to the
ဒါလို့ဖို့အတွက်အခွင့်အရေးကောက်ပြန်ပြီ။ဟိုဟာလို့ဖို့အတွက်ရန်ပုံငွေတွေကောက်ပြန်ပြီ။ရှင်တို့အားကစားကွင်းကြီးတွေစောက်ချင်လဲစောက်နိုင်တယ်။ဘောလုံးကန်တဲ့သူတွေ Rock and Roll နာမည်ကျော်တွေအတွက်ပတ်စံတွေအများကြီးတုံးကျင်လဲတုံးနိုင်တယ်ကျမတို့အတွက်လည်းလုပ်ပ
ါ Republican Party ညီလာခံကတော့ဇူလိုင်လ18ရက်နေ့ကနေဒီကနေ့ဇူလိုင်လ22ရက်နေ့အထိ Ohio ပြည်နယ် Cleveland မြို့မှာကျင်းပနေတာဖြစ်ပါတယ်ခင်ဗျာ
လာမယ့် November လမှာကျင်းပရမယ် American သမ္မတရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့ Republican Party ညီလာခံအကြောင်းကိုရနိုင်ပြောပြခဲ့တာပါအခုမြမပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်နားဆင်ကြားရပါတော့မယ်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုလေ့လာသုံးသပ်ဖို့ရောက်လာခဲ့တဲ့အမေရိကန်သမ္မတအိမ်ဖြူတော်အမျိုးသားလုံခြုံရေးဒုတိယအကြံပေးဘန်ရုတ်စ်ဟာမြန်မာနိုင်ငံနဲ့အမေရိကန်နိုင်ငံအကြားပုံမှုဆက်ဆက်ဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုရှာဖွေဖို့အစိုးရအပါအဝင်အဖွဲ့အစည်းတော်တော်များများနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။နှစ်ရက်ကြာရောက်ရှိခဲ့တဲ့ဘန်ရုတ်စ်ရဲ့မြန်မာနိုင်ငံခရီးစဉ်နဲ့ပတ်သက်လို့တော့ VOA သတင်းတောက်ကိုထက်အောင်ကစုံစမ်းမေးမြန်းထားပါတယ်ရှင်။
အမေရိကန်မျိုးသားလုံခြုံရေးဒုတိယအကြံပေးဘန်ရုတ်စ်အနေနဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာတော့မြန်မာပြည်သူတွေရဲ့စီးပွားရေးနဲ့အလုပ်ကိုင်အခွင့်အလမ်းတွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့အမေရိကန်ဒေါ်လာ20သန်းအကူအညီပေးသွားမယ်လို့ကြေညာခဲ့ပါတယ်။ဒါ့အပြင်အမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးပိုင်းမှာအစိုးရကျင့်တာမကပြည်သူချင်းအပြန်အလှန်ဆက်ဆံရေးကိုပါတိုးမြှင့်ဖို့ဆိုတဲ့ရည်ရွယ်ချက်ကိုပါရှင်းရှင်းလင်းလင်းပြောဆိုခဲ့တာတွေ့ရပါတယ်။ဒါကြောင့်လည်းပဲသူခီးစဉ်အတွင်းမှာအစိုးရဘက်ကတမကအရက်ဖက်လူအဖွဲ့အစည်းတွေနဲ့လူငယ်တွေကိုပါတီးခြားတွစ်ဆုံခဲ့တာတွေ့ရပါတယ်။မြန်မာနိုင်ငံဒီမိုကရေစီရာရေးအတွက်ကိုကျွန်းစွန့်အနှံ့နာခံခဲ့ကြသူအရက်ဖက်လှုပ်ရှားသူခေါင်းဆောင်တွေသမ္မတဥပမာအနေနဲ့အတိမတ်ပြုကျေးဇူးတင်တဲ့အကြောင်းဒီလိုတွစ်ဆုံမှုတွေမှာပြောဆိုခဲ့တယ်လို့အမေရိကန်တန်ယုံပြောခွင့်ရသူက VOA ကိုပြောပါတယ်
The NSA Rhodes relayed President Obama's appreciation for 88 generation and the tremendous sacrifice.
မြန်မာပြည်သူတွေအတွက်လွတ်လပ်မှုနဲ့ဒီမိုကရေစီအပြောင်းလဲတွေပေါ်ဆောင်တဲ့နေရာမှာ88မျိုးဆက်တွေနဲ့တခြားလူမှုအဖွဲ့အစည်းခေါင်းဆောင်တွေရဲ့ကိုကြိုးစွန့်နဲ့နာခံမှုတွေကိုသမ္မတအိုဘားမားအနေနဲ့အတိအမှတ်ပြုကျေးဇူးတင်တဲ့အကြောင်းပြောဆိုချက်ကိုအမျိုးသားလုံခြုံရေးဒုအကြံပေးပုဂ္ဂိုလ်ဘန်ရုတ်စ်ကအတိပေးပြောဆိုခဲ့ပါတယ်
။ဘန်ရုတ်စ်ကသူ့ရဲ့နှစ်ရက်တာခီးစဉ်အတွင်းမှာနေပြည်တော်ကိုတွားရောက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထိပ်ပိုင်းကောင်ဆောင်တို့ဖြစ်တဲ့ဦးဝင်းထိန်တို့ကိုလည်းတီးခြားစီတွေ့ဆုံခဲ့ပါတယ်။မြန်မာပြည်သူတွေရဲ့စီးပွားရေးနဲ့အလုပ်ကိုင်အခွင့်အလမ်းတွေအတွက်အစိုးရနဲ့အတူပူးပေါင်းဆောင်ရွက်နိုင်ဖို့အမေရိကန်ရင်းနှီးမြှုပ်နှံမှုတွေပုံမတူးမြင့်လာနိုင်ဖို့အခြေအနေတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။အဲ့ဒီနောက်ရန်ကုန်တက္ကသိုလ်မှာလည်းမြန်မာကျောင်းသားတွေနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ဆိုရရဲ့မူဝါဒဆိုင်ရာတွေကိုလည်းရှင်းလင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရေးနဲ့စီးပွားရေးအနာဂတ်တွေကိုပုံဖော်မဲ့မြန်မာလူငယ်တွေကိုပုံမထိဆက်ပြီးအမေရိကန်ပြည်ထောင်စုတဲလေးလာတင်ယူရေးအစီအစဉ်တွေကိုတိုးမြင့်ဆောင်ရွက်မယ်အကြောင်းပြောဆိုပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့စီးပွားဖွံ့ဖြိုးမှုအမျိုးသားပြန်လည်တည်မြဲမှုဒီမိုကရေစီဖြစ်ထွန်းမှုတွေဟာအမေရိကန်နိုင်ငံရဲ့အကျိုးစီးပွားလည်းဖြစ်တယ်ဆိုတာရှင်းလင်းပြောဆိုပြီးအဲ့ဒီအတွက်ဒီကိစ္စတွေကိုအကောင့်ထဲပေါ်နေတဲ့မြန်မာအစိုးရရဲ့လုပ်ငန်းစဉ်တွေကိုအမေရိကန်အနေနဲ့အကူအညီပေးသွားမယ်လို့ပြောဆိုခဲ့ပါတယ်။ဗ ဘန်ရုစ်ကမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံနေကြတဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတိကျတွေ့ဆုံခဲ့ပါတယ်။အမျိုးသားလုံခြုံရေးဒုတိယအကြံပေးဘန်ရုစ်အနေနဲ့အခုမြန်မာပြည်ကိုလာရောက်တာဒါဟာ၅ချိန်မြောက်ခီးစဉ်ဖြစ်ပြီးတော့ NLD အစိုးရတက်ပြီးလာရောက်တာကတော့ဒါဟာပထမဆုံးအချိန်လည်းဖြစ်ပါတယ်။သူအနေနဲ့လက်ရှိမြန်မာနိုင်ငံရဲ့ပြစ်ထွန်းမှုအခြေအနေကိုသုံးသပ်လေ့လာပြီးပြန်ရောက်ရင်တော့သမ္မတအိုဘားမားကိုအစီရင်ခံမှာဖြစ်ပါတယ်။ဒီအချက်လက်တွေဟာမြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့မူဝါဒတွေကိုပြန်လည်သုံးသပ်ရမှာအရေးပါမယ်လို့မျှော်လင့်ရပါတယ်။မစ္စတာရုကိုရိုင်းကလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့စစ်ရေးဆက်ဆံမှုနဲ့အခြားဆက်ဆံမှုတွေအပြင်အမေရိကန်ရဲ့မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်မှုတွေကိုလည်းမကြာမီထပ်မံသုံးသပ်သွားမယ်လို့ပြောဆိုခဲ့ပါတယ်။လက်ရှိရှိနေတဲ့အမေရိကန်နိုင်ငံရဲ့အရေးယူတန်ခတ်မှုတချို့ကြောင့်နိုင်ငံခြားရင်းနှီးမြှုပ်နှံမှုပိုင်းမှာအကန့်အသတ်ကြုံတွေ့နေရတာကိုလည်းနားလည်ပြီးဒီအတွက်ဖြေလျှော့မှုတွေလုပ်ဖို့စဉ်းစားမယ်ဆိုတဲ့အကြောင်းကိုလည်းရန်ကုန်တပ်တော်မှပြုလုပ်ခဲ့တဲ့ဟောပြောပွဲအတွင်းမှာပြောဆိုခဲ့ပါတယ်ခင်ဗျာ
။ကိုထက်အောင်ပြောပြခဲ့တာပါရှင်။အခုမြန်မာနိုင်ငံအတွက်ဘာသာရေးဆိုင်ရာလူဦးရေကိန်းဂဏန်းတွေနဲ့ပတ်သက်လို့တရားဝင်ထုတ်ပြန်လိုက်တာကိုပြောပြပေးမှာပါ။တကောင်စီရင်ကောက်ယူမှုမှာကိုယ်ွက်မှုဘာသာအချက်လက်တွေကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝင်ကြီးဌာနကဒီကနေ့တရားဝင်ထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့လည်းပြည်နယ်တချို့မှာတော့သံကောင်းစီရင်ကောက်ယူစဉ်ကအခက်အခဲတွေရှိခဲ့တဲ့အတွက်ဒီကိန်းဂဏန်းဟာတိတိကျကျမှန်ကန်မှုရှိနိုင်မှာမဟုတ်ဘူးလို့လည်းလူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ထောင်စုဝင်ကြီးကပြောပါတယ်။ VOE သတင်းတောက်မတ်မေခါကစုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင်။
2014ခုနှစ်ကကောက်ခံခဲ့တဲ့သံကောင်းစင်းစစ်ဆေးမှုရမြန်မာနိုင်ငံတွင်ဗုဒ္ဓဘာသာကိုးကွယ်သူ 89.9% ကိုင်းနှုန်းခရစ်ယာန်ဘာသာကိုးကွယ်သူ 6.2% ကိုင်းနှုန်းအစ္စလာမ်ဘာသာကိုးကွယ်သူ 4.3% ကိုင်းနှုန်းဟိန္ဒူဘာသာကိုးကွယ်သူ 3.5% ကိုင်းနှုန်းနတ်ကိုးကွယ်သူ 3.1% ကိုင်းနှုန်းအခြားဘာသာကိုးကွယ်သူ 3.2% ကိုင်းနှုန်းနဲ့ဘာသာမရှိသူများအနေနဲ့ 3.1% ကိုင်းနှုန်းရှိတယ်လို့ဒီကနေ့တရားဝင်ထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့လည်းအခြားဘာသာဝင်တွေရှိနေတဲ့ပြည်내အချို့မှာသံကောင်းစင်းကောက်ခံမှုခက်ခဲခဲ့တဲ့အခြေအနေကြောင့်ဒီစင်းတိကျမှန်ကန်ဖို့ခဲယဉ်တယ်လို့ပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ်
။ရခိုင်ပြည်နယ်မှာစင်းမကောက်ယူနိုင်ရဲ့လူဦးရေအရွယ်စားဟာအတန်အသင့်ကြီးမားတဲ့အတွက်ကိုယ်ွယ်တဲ့ဘာသာအလိုက်လူဦးရေချိုးစားကိုအကျိုးသက်ရောက်မှုအနည်းငယ်ရှိပါတယ်။ကျင်းပြည်နယ်နဲ့ကချင်ပြည်နယ်မှာမကောက်ယူနိုင်တဲ့လူဦးရေအရွယ်စားပမာဏဟာတင်းငယ်တဲ့အတွက်ကိုးကွယ်တဲ့ဘာသာအချိုးစားပေါ်မှာအချိုးတက်ရောက်မှုမရှိတာကိုတွေ့ရမှာဖြစ်ပါတယ်။ဒါကြောင့်မလို့ကိုးကွယ်တဲ့ဘာသာအစီအစဉ်ကမှာအပိုင်းနှစ်ပိုင်းခွဲခြားပြီးဖော်ပြထားပါတယ်။ပထမပိုင်းမှာစင်းကောက်ရရှိခဲ့တဲ့လူဦးရေကိုကိုးကွယ်တဲ့ဘာသာလိုက်ဖော်ပြထားပြီးဒုတိယပိုင်းမှာတော့ရခိုင်ပြည်နယ်မှာစင်းမကောက်ယူနိုင်တဲ့လူဦးရေဟာအစ္စလမ်ဘာသာကိုတက်ဝင်ယုံကြည်သူတွေဖြစ်တယ်လို့ယူဆကွက်ချက်ထားတာဖြစ်ပါတယ
်။အခုစည်ရင်အရဆိုရင်အစ္စလမ်ဘာသာဝင်ဥယေပောက်ကွဲလာနိုင်တယ်ဆိုရဲစိုးရင်ချက်တွေနဲ့ရှင်ရင်ကွဲပြားမှုတွေရှိနေပါတယ်။အရင်တုန်းကရှိထားတဲ့ကိန်းကနန်းနဲ့ဆိုရင်အစ္စလမ်ဘာသာဝင်အရေးအတွက်ဟာတိတိတသာတိုးလာတာမတွေ့ဘူးလို့မြမအရေးလေ့လာသူဦးအောင်သူငိမ့်ကပြောပါတယ
်။ပြောမယ်ဆိုရင်တော့အခုပြန်ဟိုလူတွေစိုးရင်နေတာရှိတာပေါ့နော်။လူစလင်တွေကအရေးအတွက်လူကြီးစိတ်ရှားနေတယ်လို့ဒီမူစလင်တွေခိုးဝင်တဲ့လူတွေစိတ်ကြိုးပွားနေတယ်ဆိုတော့တင်းတူတွေပေါ့နော်။ဒါအဲ့တော့ဒီအခုလက်ရှိတကောင်ချင်းကိုကျွန်တော်တို့ယုံကြည်တယ်လို့ပြောရင်ဒါဒီစိုးရိမ်ချက်တွေကရှိကြမလို့ဆိုတဲ့အနေထားမျိုးတော့တွေ့ရတယ်ခင်ဗျ။လောလောဆယ်ပေါ့ဗျာ။ဟိုကျွန်တော်တို့မှဒီစည်ရင်းမှမရှိရင်လည်းတခါကိုးကားပြစိတ်မရှိဘူးပေါ့နော်။မရှိတဲ့ခါကျတော့လက်ရှိအခုတကောင်ချင်းကိုပဲအထူးသဖြင့်တော့ကျွန်တော်တို့ base line ခေါ်တာပေါ့ဟိုအခြေတည်ပြီးတော့စဉ်းစားရမယ်ပုံမျိုးပေါ့။ဒါနောက်ပိုင်းတကောင်ချင်းတွေကောက်နိုင်ရင်တော့ပို့ပြီးတော့တိကျဖို့ဖြစ်လာမှာပေါ့နော်အဲ့လိုမျိုးပဲဆွတ်လို့ရပါလေ
ဒီနေ့ထုတ်ပြန်လိုက်တဲ့ကိုးကွယ်ရဘာသာလူဦးရေစည်ရင်းမှာတိုင်းနယ်ပြည်နယ်အဆင့်ထိသာထုတ်ပြန်ထားပြီးခရိုင်မြို့နယ်အဆင့်ကိုးကွယ်ရဘာသာလူဦးရေစည်ရင်းအချို့အစားကိုတော့ထုတ်ပြန်ခြင်းမရှိပါဘူးအချို့သောဒေသတွေမှာလူဦးရေအနည်းငယ်သာရှိတဲ့အတွက်ကိုရေးအချက်လက်လုံခြုံစိတ်ချမှုကိုကြိုးပေါက်စေနိုင်တာကြောင့်မထုတ်ပြန်တာဖြစ်တယ်လို့ဦးသိန်းစွေကပြောပါတယ်လက်ရှိမှာ2014ခုနှစ်လူဦးရေနဲ့အိမ်အကြောင်းအရာတကောင်စည်ရင်းအရာလူမျိုးစည်ရင်ထုတ်ပြန်ဖို့ကြံနေပါသေးတယ်။ဒီကြံရှိနေတာနဲ့ပတ်သက်ပြီးပြည်ထောင်စုဝန်ကြီးဦးသိန်းစွေကတော့တိုင်းရင်းသားရေးရာဝန်ကြီးဌာနနဲ့ညှိနှိုင်းလှုပ်ဆောင်နေတာတွေရှိတယ်လို့သာပြောဆိုခဲ့ပြီးဘယ်တော့ထုတ်ပြန်မလဲဆိုတာကိုတော့တိတိကျကျမပြောခဲ့ပါဘူး။တင့်တော်တဲ့အချိန်ရောက်မှသာထုတ်ပြန်မယ်လို့ပြောဆိုထားပါတယ်ရှင်
။မေခစုံစမ်းတင်ပြခဲ့တာပါရှင်။အခုလက်ဗရောင်းတောင်ဘက်ကိုအလှည့်ပေးပါဦးမယ်။စကိုင်းတိုင်းရမခရိုင်မှာရှိတဲ့ လပရောင်းတောင်ကျင်းနီစီမံကိန်းနဲ့အကျုံးဝင်နေတဲ့ဇီရောရွာဟောင်းမှာနှစ်ပေါင်း60ကျော်တည်ထားခဲ့တဲ့ဇီရောဖုန်ကြီးကြောင့်ဖြုတ်ဖြတ်ပေးဖို့ကိစ္စမှာတင်းမာမှုတချို့ဖြစ်ခဲ့ပါတယ်။မူလကြောင်းထိုင်ဆရာတော်ကကြောင်းဖြတ်ပေးဖို့လူအင်အားနဲ့လာတဲ့အချိန်မှာဒေသခံတွေကလက်မခံတဲ့အတွက်အခုလိုအခြေအနေတင်းမာခဲ့ရတာဖြစ်ပါတယ်။လပရောင်းတောင်ကျင်းနီစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်သူဒေါခင်ဆန်းလှိုင်ကတော့လယ်ရီတိမ်ပြောင်းရွှေ့ရေးမှာတော့လည်းအစီရင်ခံစာကိုမလိုက်နာခဲ့တာတွေကိုဥပမာပေးထားခဲ့ပြီးဒေသခံတွေရဲ့သဘောထားကိုအလေးထားဖို့လိုတယ်လို့ VOA ကိုပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်။စကိုင်းတိုင်းရင်းမာပင်ခရိုင်ထဲကလက်ပရောင်းတောင်ကျင်းဒီစီမံကိန်းဟာရွာပေါင်း26ရွာနဲ့လင်းမြေဧကပေါင်း8800ကျော်ကိုသိမ်းဆီးဖယ်ရှားကစီမံကိန်းကိုလှုပ်ဆောင်ခဲ့တာကြောင့်9နှစ်ကျော်လောက်ကြာတဲ့အထိစီမံကိန်းလုပ်နေတဲ့ကုမ္ပဏီတွေနဲ့ဒေသခံတွေကြားတင်းမာမှုတွေဖြစ်ပွားခဲ့တာပါ။ဒီနောက်မှာတော့ညနာကြီးတချို့ပေးပြီးကျေးပါတချို့ကိုပြောင်းရွှေ့ခိုင်းခဲ့ပေမဲ့တချို့ရွာတွေကတော့ပြောင်းရွှေ့မပေးဘဲဖယ်ရှားပေးဖို့အတွက်ညှင်းဆန်နေသေးဖြစ်ပါတယ်ဒီထဲမှာ0ရွာဟောင်းကဒေသခံတချို့လည်းပါဝင်တာပါဇူလိုင်လ21ရက်နေ့မှာတော့0ရွာဟောင်းကဖုန်ကြီးကျောင်းကိုမူလပိုင်ရှင်ဖြစ်တဲ့မုံရွာဆရာတော်ကကျောင်းဖြတ်စည်းဖို့အတွက်လာရကနေဒေသခံတွေနဲ့တင်းမာမှုတွေဖြစ်ခဲ့ရတယ်ဆိုပြီး0ကျောင်းတိုက်မှာလွန်ခဲ့တဲ့10နှစ်ခန့်ကစပြီးကျောင်းနိုင်အဖြစ်တာဝန်ယူခဲ့တဲ့ဆရာတော်ဦးအားလောကကမိန့်ပါတယ်
မွန်ရမြို့တာခံကျောင်းနိုင်ဆရာတော်ဒီကျောင်းနိုင်တာကိုဖျက်ဖို့ဆိုပြီးတော့ဒီစိန်ရန်နေနဲ့လာတယ်ပေါ့။ဒါတဲ့ချိန်ကမှဒီတစ်ဖက်ကလည်းပဲလုံးဝအပြတ်မခံနိုင်ဘူး။ကြံနေတဲ့အိမ်နေနဲ့ဒီဘေးရွာတွေကနေဆိုတော့လုံးဝအပြတ်မခံနိုင်ဘူး။အဲမှာအပြတ်မခံနိုင်တဲ့အချိန်ခါကျတော့ပြဿနာတက်ကြတော့မှာလေ။အဲဦးကျင်းကနေပြီးတော့ဒီဆရာတော်ကိုလျှောက်တယ်။ဆရာတော်ဒီတိုင်းတော့မဖြစ်ဘူး။ပြဿနာတက်လိမ့်မယ်။အဲ့အတွက်ကြံနေသေးတဲ့ဒေသခံတွေနဲ့ဆရာတော်အနေနဲ့ဆွေးနွေးဖို့လိုအပ်တယ်။နေဆိုတာကိုစောက်တဲ့အချိန်မှာကျတော့မစတော့သူလက်မခံဘူးပေါ့ဒီနေဖြတ်တင်နေတာလုံးတင်နေတာတော့သူလုံးမယ်ဖြတ်မယ်ပေါ့ဒီတိုင်းမရရင်အနဇက်နဲ့မရရင်အနဇက်နဲ့ပေါ့ဗျသဖို့တို့ဒေါ်သာတို့နဲ့ဟိုဖြတ်မယ်ဆိုတဲ့အဆင့်ကြီးပေါ့သူအဲ့လိုဒီပြောလာအခုဆိုရင်ဒါဒီကနေ့ဆိုရင်ဒါတခြားရွာကပုပ်ပူတွေရောဝိုင်းဝန်းပြီးတော့လာတဲ့နေထားတွေတော့တွေ့မြင်လာပြီပေါ့အနည်းဆုံး150ဆရာကျော်တော့ရှိပါလိမ့်မယ
်စာချုပ်ထဲမှာဘယ်နဲ့ရွှေ့ပြောင်းရမယ်ဆိုတာအတိအကျမပါတဲ့အတွက်ကြောင့်ကရွာသားတွေနဲ့နေကန်တန်ဃာတွေတောင်းဆိုမှုကြောင့်ကဖြတ်ဖို့အတွက်အစီအစဉ်မဖြစ်မြောက်ခဲ့ဘူးလို့ဆိုပါတယ်။ဒီလိုဗုဒ္ဓဘာသာဝင်တွေရဲ့အထွတ်မြတ်ထားတဲ့ဈေးရီကျောင်းကဘုန်းကြီးကျောင်းတွေဟာကုမ္ပဏီတွေကြောင့်တော့မဖြက်စည်းသင့်ဘူးလို့လည်းအခုလိုမိန့်သွားပါတယ်
။ကုမ္ပဏီတွေလာရောက်လို့ဒီကျောင်းတွေဖြက်စည်းခံရတယ်။ဟိုအင်မတန်ဝမ်းနည်းတယ်ဆိုတာတည်းပေါ့နော်။ဒါလုံးဝဒါဖြက်တဲ့အရာမဟုတ်ဘူး။အပြင်လို့လည်းဒီနေသေးတဲ့တရားကောင်တွေပါမယ်။သူတို့ရဲ့မိဘဘိုးဘောင်းနောက်တစ်ခုကသူတို့ကိုယ်တိုင်ချွေးနေတန်နဲ့ငွေကြီးတွေလှူဒန်းပြီးတော့ဒီလိုကြောင်းလိုက်တာကြီးတစ်ခုဖြစ်လာအောင်ပြီးကြောက်ဖို့ဆိုတာဒီကနေ့ဖြစ်ဆိုရင်ပို့ပြီးတော့မနယ်တဲ့ဖြစ်ပေါ့ဗျအဲ့ဒါလေးကိုပြင်ချဆက်ကြည့်မယ်ဆိုတော့ဟိုဒါဝန်မလုံးသိမ့်မလုံးထိုက်ဘူးဆိုတာကိုပဲအရင်ပြောနေပါတယ
်လက်ပရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးပြီးအစီရင်ခံစာပါအချက်လက်တွေထဲမှာတော့ဒေဒီတိန်ကိစ္စသာအဓိကပါဝင်ကတခြားဖျားချောင်းကန်ကိစ္စတွေတော့ထည့်မရေးထားပေမဲ့ဒေသခံလူလူရဲ့ဆန္ဒသဘောထားတွေကိုတော့အလေးထားလှုပ်ဆောင်တင်တယ်ဆိုပြီးစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အဖွဲ့ဝင်လည်းဖြစ်ဆွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါခင်ဆန်းလိုင်ကပြောပါတယ
်ဒေဒီတိန်ကိစ္စကတော့ရှေ့ပြောင်းလိုက်တဲ့အချိန်တုန်းကတည်းကအချိန်ခံစားအနေနဲ့ရေးထားတဲ့အတိုင်းမလုပ်ကြရဲတိကျကြရဲဟိုပြောပေါ်ပါကြရင်းနဲ့ဆိုင်အဆောက်အဦဒီဟိုရှေ့ပြောင်းမယ်ပြုမယ်ဆိုလို့ရှိရင်တော့ဒါရရတော့ဟိုဒေဒီစာကြာဒေသခံလူလူတွေနဲ့နိုင်ငံမှာဆောင်ရွက်တဲ့ကိစ္စတွေလေကျေလို့အားတော့အချားရွာလေးမှာရှိနေတဲ့ဘာသာရေးနဲ့ဆိုင်တဲ့အဆောက်အဦကိစ္စတွေကတော့အန်ဒီယောချင်းခံစားရဲမှာထည့်ရေးထားတာတော့မရှိဘူးဒီပေါ်လဲတယ်ဒီကံကြောင့်မရှိမယ်လောရမယ်ဆိုလို့ရှိရင်တော့ဒီကံလူလူတွေရဲ့သဘောတူညီချက်နဲ့ညီနိုင်ဒီဆောင်ရွက်ရမှာတော့ဟိုဆောင်ရွက်တရားဆောင်ရွက်တဲ့လုပ်ငန်းတစ်ခုပေါ့တင်နေဒါကတော့ဟို
စီမံကိန်းလုပ်နေတဲ့ကုမ္ပဏီတွေနဲ့ဒေသခံတွေဟာပြစ်ခတ်မှုတွေဖြစ်ပွားတဲ့အထိတင်းမာမှုတွေအကြိမ်ကြိမ်ဖြစ်ပွားခဲ့တာပါဒေသခံတွေဟာလယ်မြေတွေတိမ်းဆီးခံရတာကြောင့်အကြိမ်ပေါင်း300နီးပါးလောက်ဆန္ဒပြခဲ့ပြီးသူတို့မြေယာတွေပြန်ရရေးအတွက်ဒီကနေ့ထိတောင်းဆိုနေစေဖြစ်ပါတယ်ပြီးခဲ့တဲ့ရက်ကပဲအဲ့ဒီဒေသမှာစပယ်တောင်ကျင်းနီစီမံကိန်းလုပ်နေတဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ရဲ့မိုးချိုဆာလဖြူရဲ့အစစ်ဆက်ရုံဟာဒေသခံတွေရဲ့ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်ပေါ်ဆူဆူဝါးဝါးထိခိုက်မှုတွေဖြစ်စေတဲ့အတွက်ဆက်ရုံကိုရွှေ့ပြောင်းပေးဖို့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ Amnesty International ကလည်းမြန်မာအစိုးရကိုတိုက်တွန်းထားပါတယ်ရှင်
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင် VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။မြန်မာစံတော်ချိန်ည10:00နာရီအထိဆက်ပြီးနားဆင်ကြရမယ့် VOA မြန်မာပိုင်းရဲ့2016ခုနှစ်ဇူလိုင်လ21ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအချိန်ပိုင်းအတွင်းမှာတော့ကျမရေခန္ဓာတန်လွင်မြစ်ပေါ်ကရေအားလျက်စစ်ဆက်ယုံတွေရေဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့ဒုတိယပင်လုံညီလာခံမှာတိုင်းရင်သားအရေးကိုပထမဦးစားပေးအဖြစ်ဖြည့်ရှင်းဖို့လိုတဲ့အကြောင်းရှမ်းတိုင်းရင်သားများဒီမိုကရေစီအဖွဲ့ချုပ်ကအခုလိုပြောပါတယ်။
ဘဝလေးရဲ့ပုံပင်လုံးစာချုပ်ကိုကျွန်တော်တပိုင်းကြည့်ရပါမယ်။အဲ့ဒီမှာတိုင်းရင်းသားအမျိုးသားပြည်နယ်တွေမှာသူတို့ရဲ့ကိုယ်ပိုင်ရပိုင်တဲ့
ဥဆိုင်လိုက်ပါရှင်။ဒီသတင်းနဲ့အတူတခြားတိုင်းရင်းသားဒေသတွေကစီးပွားရေးလူမှုရေးနိုင်ငံရေးသတင်းအစုံလင်ကိုနားဆင်ခဲ့ရမှာကြားရမှာပါ။ဒီစီစဉ်တွေကမှအရင်ဆုံးကျန်းမာရေးခန္ဓာကိုနားဆင်ရပါမယ်ရှင်။ဒီတစ်ပတ်ထဲမှာတော့အသေးအောင်တဝါစီပိုးကုသစစ်ကုသဆေးသည့်အကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံဟာအသေးအရောင်စီပိုးကြောင့်အသေးရောဂါအဖြစ်များနေတဲ့နိုင်ငံဖြစ်ပါတယ်။အခုထွက်လာတဲ့ကုသဆေးအသစ်ကအသေးအရောင်အတဝါစီပိုးအတွက်အလွန်ထိရောက်တယ်လို့ကျန်းမာရေးပညာရှင်တွေကပြောနေကြပါတယ်။ဆေးသည့်ရဲ့အာနိသင်ထိရောက်မှုဘယ်လိုရှိသလဲ၊ဘယ်သူတွေတောက်သုံးသင့်သလဲဆိုတာနဲ့အတူစီပိုးမဝင်အောင်ဘယ်လိုကာကွယ်သင့်သလဲဆိုတဲ့အကြောင်းတွေကိုအသေးရောဂါအထူးကုဆရာဝန်ကြီးနဲ့ဆေးတက္ကသိုလ်တက်ဂုံတူးဆောင်ပါမောက်ခဒေါက်တာခင်မောင်ဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปมคดรคมาวะครับเราတို့မြန်မာနိုင်ငံမှာဒီအသေးရောင်တော့ဝါစီပိုးပေါ့ဆရာเนาะအဲ့ဒါကိုကုသဖို့အတွက်ဆေးသစ်တွေထူးထူးခြားခြားစသုံးနိုင်ပြီလို့သတင်းတွေထွက်နေပါတယ်ဆရာဒီဆေးသစ်သုံးနိုင်တာရဲ့ထူးခြားမှုလေးကိုစပြီးတော့ရှင်းပြပေးပါလား
စီပိုးသေးသေးဆိုတာကိုလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်လောက်ကလည်းကုမယ်ဆိုရင်တစ်ပတ်ကိုတစ်လုံးဆေးထိုးရတယ်တစ်နှစ်လောက်ထိုးရတယ်စားရက်တွဲဆိုရတယ်ဆေးကမြန်မာနိုင်ငံမှာအဲ့လိုဟာအဲ့ one course ကို300ကျော်ကုန်တယ်ပေါ့နော်ပြီးတော့ဒီလိုဆိုကြတယ်တအားများတယ်အခုကမှာတော့အဲ့လိုမဟုတ်တော့ဘူးစားသေးတယ်ဈေးလည်းချိုတယ်ပြီးတော့ဒီလိုဆိုကြလုံးဝမရှိတော့ပဲပေါ့နော်အဲ့တော့ကျွန်တော်အရင်တုန်းနေတဲ့ pegylated interferon ဆို2သေးရယ် rivaroxaban ဆိုစားသေးရယ်ဟိုတိုက်သေးစီတာမဟုတ်ဘူးခုကအောင်မြင့်ပြတာဒီနောက်ပိုင်းမှာခုပေါ်တဲ့ဈေးတော့အဲ့လိုမဟုတ်ဘူးဟိုတိုက်ရိုက်သေးစီတာအဲ့တော့ဒီဟာဘယ်လိုမှမတော့ဘူးပေါ်တဲ့ဈေးကso fast movie ya lo correct ai se ya vegan biron lu a 2073 lu normal la ma ta ka le khun pyu lai de se de bya go dollar 1000 lo se shi a lo de ka ba lo wan san na pya le
okay sia yi a ka cha lo myanmar naing ngan ma di si u bo no ho a khu lo sa pyu lo tiyawin thon nai aw blu phit la da le sia yi
san na pya le mya la lo ai se u prathama lo sa thot de kill de ko ni ya ni pyu lo se ra naing ngan do lo san na pi me ဒါပေမဲ့အိန္ဒိယကနိုင်ငံခုနှစ်နိုင်ငံဆေးထုတ်ခွင့်လိုက်စင်ပြေးလိုက်ပြီးတော့ဆေးထုတ်နည်းပညာပါလွှဲပေးလိုက်တယ်။လွှဲပေးလိုက်တဲ့အခါမှာမင်းတို့ဟာအဲ့ဆေးတွေကိုကမ္ဘာပေါ်မှာဖွံ့ဖြိုးမှုအနည်းဆုံး90နိုင်ငံမှာပဲရောင်းရမယ်။အဲ့ကမ္ဘာဖွံ့ဖြိုးမှုအနည်းဆုံး90နိုင်ငံထဲမှာမြန်မာနိုင်ငံကပါတယ်။ထိုင်းနိုင်ငံမပါဘူး၊မလေးရှားမပါဘူး၊စင်ကာပူမပါဘူး။အဲ့တော့လိုင်စင်ပေးတဲ့ဆေးတွေကဘယ်လောက်မှစာဝင်လာလဲဆိုတော့2014ခုကောင်မ2015ခုတစ္ဆမိုင်းတော့ဆက်ဝင်လာတယ်ဝင်လာတယ်ဆိုတော့နေရကနေဝင်လာတာပေါ့မြန်မာနိုင်ငံအစိုးရစားတော့တဲ့စီဝါမှာတပ်ပေါ်တင်မှုတင်ပြထားတော့လေသူရဲ့ဥပဒေစီကံရေးစနစ်တွေရှိပြီးတော့ရိုးရမပေးနိုင်မပေးနိုင်တော့လေနေရကနေချက်ဝယ်ပြီးမြန်မာပြည်ကချက်ကိုဝယ်လို့ရတယ်ဆိုတော့ဝင်လာတာမှဈေးနည်းနည်းကြည့်မယ်လို့3လ6လလောက်ကြာတော့3လသာကို18သိန်းသိန်း20လောက်နဲ့တောက်လို့ရသွားတယ်အဲ့မှာတော်တော်လေးကိုကြောက်တော့မှများတော့ကျွန်တော်လည်းသုံးရတော့ပေါ့ဘုရားလိုနိုင်ငံတော်အစိုးရရဲ့အစားအသောက်စီဝါ FTA ရဲ့ခွင့်ပြုမှုကိုမရတော့လိုပဲနေစားကနေတင်သွင်းနေတာနေပြီးတော့ပြီးခဲ့တဲ့နှစ်ပတ်လောက်ကမှဒီ Head Pro Company ရဲ့ CEO နိုင်ငံတော်အစားပြမလို့ဒီမှာပြလိုက်တယ် နောက်လဲစက်တိုက်စက်တိုက်တော့ဒီမှတ်ပြုသွားမှာပါ။အဲ့ဒီဒီမှတ်ပြုသွားမှာလာလေပြည်သူလူထုအတွက်ကျိုးတဲ့မှုရှိမယ်။ဟိုဖမ်းမှကြောက်ရဘောကနေကျင်းလို့တော့မယ်ပေါ့နော်။ဒါလည်းအရန်လည်းကောင်းတဲ့ဆေးတွေကြောက်တာပြုတ်ပြောက်တယ်။အဲ့တော့ယနေ့လက်ရှိအဲ့ဆေးကိုတုံးလာတာကိုမမနိုင်ငံမှာသိနေစေစင်ဝနိုင်ငံမှာယနေ့လက်ရှိတုံးလာတာပင်တထောင်အဲ့လိုကွာချမ်းနောက်ကျွန်တော်တို့ရှိကိုလေရှားလာကူတယ်အမေရိကလာကူတယ်စင်ကာပူလာကူတယ်အကုန်လာကူကြတယ်ကျောင်းတော်မြန်မာနိုင်ငံမှာတော်တော်လေးကိုအဲ့လိုကောင်းနေပြီးတဲ့အပြင်နိုင်ငံတော်အစိုးရ National Hepatitis Programs ကဆွဲပြီးတော့ဒီတိုင်းပြည်လုံးမှာရှိတဲ့စီဝါရှိတဲ့လူတွေကိုအခမဲ့ကူအစီအစဉ်နေပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့ဆရာကြီးအခုလိုမျိုးဒီဈေးလဲတက်တာတယ်ဟလာဘေးတက်ဆိုးကျိုးလဲနေတယ်တုံးရလဲလွယ်တယ်စားစီဝါဆရာနော်ထိုးစီစားတရားဝင်လည်းကွာဆွေရခွင့်ပြုလာပြီဆိုတော့မြန်မာနိုင်ငံမှာဆရာကြီးဟိုအများကြီးခုနဆရာပြောသလိုအထောက်အကူပြုမှာဖြစ်တဲ့အတွက်လက်ရှိမှာဆရာကြီးဒီယောဂါဖြစ်နှုန်းအနေအထားကဘယ်လိုရှိနေပြီးတော့ဘယ်လိုပို့ပြီးတော့အကျိုးသိရမှုရှိနေလဲ
ကျွန်တော်လက်ရှိမြန်မာနိုင်ငံမှာရှိအသက်ကင်ဆာရဲ့40%ကျော်နေနေလို့ကအတောင်တော့စီဝေးတော့ဖြစ်တာဖြစ်နှုန်းကတော့မြန်မာနိုင်ငံမှာဖြစ်များတဲ့နိုင်ငံတွေကပါမယ်လို့ပြောမှာပေါ့200ခန့်တော့နေ400ခန့်တော့ကြားလောက်မှာရှိတယ်ဒီကကျမရဲ့တနာတစ်ခုပဲပေါ့သူကြောင့်ဖြစ်နေတဲ့အသေးချောက်အသေးငယ်စားတွေခုရတာကနိုင်ငံတော်မှာကုသမှုကြီးကတော်တော်ကြီးကိုကုံဆုံးမယ်ဒီစီဘိုးကပပောက်ခုနိုင်မယ်ဆိုရင်အသေးရောကဖြစ်တော့တင်းစော်လိုက်ကြပါ
ဟုတ်ကဲ့ဆရာဒါတင်းကောင်းပွဲပေါ့ဆရာနော်အခုလိုဒီအခွင့်အရေးရတဲ့အချိန်မှာကုသမှုကအရေးကြီးလာတဲ့ခါကျတော့တကယ်လို့မကုသပစ်ခဲ့ရင်ရောဆရာကြီးဘလို့နောက်ဆက်တွဲဆိုးချိုးတွေခံစားဖို့ရှိ
တယ်ဘာပေါ်မှာသူတေသနာလောက်ထားတဲ့အချက်လက်တွေရှိပြီးသားပဲမကုဝဲထားမယ်ဆိုရင်အသက်၆မင်းအသက်ကစားဖြစ်သေးကြပါဦးပဲအဲ့တော့ဒီကုသမှုပေးခြင်းအဖြစ်အသက်၆လုံးကိုလည်းရက်တက်သွားစေတယ်ပြီးတော့အရင်တော့အသက်၆တာပြန်မကောင်းဘူးလို့ထင်နေမှာသူအသက်၆ကပြန်ပြီးကောင်းလာတယ်အသက်ပြန်ဆိုးလာတဲ့လုံကျွန်တော်လူနာရေလွယ်လွယ်ရှင်းအောင်ပြောရတယ်အသက်ကစားဖြစ်တာကိုလည်းကာဝယ်နိုင်တယ်အဲ့တော့မလို့စိတ်ကိုကုသတဲ့လူတိုင်းဒီစိတ်တွေနဲ့ကုသတဲ့ဆိုတဲ့ဟာကိုအားလုံးဒီကလေးကိုပြန်နှံ့အောင်တည်အောင်လုပ်ပြီးကျွန်တော်လုပ်ပါလိမ့်မယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအများစုကကုသလာနိုင်ရင်တော့ဒါအကျိုးကအများကြီးရှိမှာပါဆရာเนาะဒါပေမဲ့လည်းတချို့ကလည်းဒီယောဂါဖြစ်နေမှမသိရလူလည်းရှိနေတာပါဆရာเนาะယောဂါလက္ခဏာတွေကတစ်ခါလေသိမသိတာတဲ့ခါကျတော့အဲ့တော
့အဲ့ဒါအရေးကြီးဆုံး point detection ကအရေးကြီးတာလေစီဖို့ဆက်ရမယ်ဆိုတာဘယ်သူဆက်မလဲလူတိုင်းဆက်ရမယ်ဘယ်သူကုရမလဲရောရောတဲ့ concept ကလူတိုင်းကိုကုရမယ်အရင်တော့ concept ကအဲ့လိုမဟုတ်ဘူးအသေး enzyme နဲ့တက်မှတ်အသေးထဲမှာ fibrosis ဆိုတဲ့အသေးချောင်းလုံးများမှကုမယ်နှုတ်ဝင်မကုဘူးဘာလို့မဟုတ်လူတိုင်းကိုကုရမယ်ဆိုတဲ့အနေအထားမျိုးဖြစ်သွားတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဖြစ်လာပြီးမှဆေးစစ်ထားတဲ့ဆာလို့ရှင်တော့မဖြစ်ခင်ကာဝယ်နိုင်တဲ့နည်းလမ်းတွေရောရှိလား
ပြဿနာကကဘာပေါ်မှာရေနည်းစရင်ကာဝယ်သေးမရှိသေးဘူးအဲ့တော့သူ့မဆစ်ရင်သွေးနဲ့မထင်ဘူးဒါပေမဲ့မဆိုးတော့မဆိုးပါဘူးကျွန်တော်နိုင်ငံမှာနေရာတိုင်းမှာတစ်ခါလုံးဟာပဲသုံးတဲ့ဆံရောက်သွားပြီးဒီမင်းရဲ့ရောက်လည်းဘယ်သူမှသူများသားနဲ့တော့ရေးမခံတော့ကိုသားနဲ့ကိုရိတ်တယ်နေလို့နေတာလေးတွေကကလေးမိုးတဲ့နေရာမှာတွေးတွေပေးတာပြူတာတော့နောက်ပြီးသွားလို့တဲ့နေရာမှာသွားနဲ့ပတ်သက်လို့အဲ့ဒါလေးတွေမှာကြီးတဲ့ပိုပြီးပေါ်တန်းစတဲ့နှုတ်ကောင်းအောင်လို့ဆင်းမြောက်တို့ကလည်းအများစုကတော့တစ်ခါတော့ပဲတုံ့ပြန်တဲ့အဆင့်တော့ရောက်သွားပါပြီ
ဟုတ်ကဲ့ဆရာသွားတိုက်တန်းတို့ဒီလက်သေးညက်တို့တရားနဲ့တရားမျှပြီးတုံ့တော့ဆရာ
အဲ့ဒါလေးကျွန်တော်ပြောရင်မရှိတော့တော့တော့ပါပဲဘယ်သူမှခုခင်မှာတော့တော်တော်များများပါပဲတော်မြေရောတို့တန်းလဲရှယ်မလုပ်တော့ဘူးငိုစိတ်တန်းလဲရှယ်မလုပ်တော့ဘူးသူရလဲကျွန်တော်တနိုင်ငံလုံးမှာစီဘိုးစစ်ပြီးမှပဲသွင်းနေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးကဏ္ဍကိုအခုလိုကြာသပတေးနေ့ညပိုင်းမှာအစ်တထုတ်လွှင့်ပြီးတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်အခုစနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင်
နိုင်ငံတွင်းမှာစားတော့ကုန်စည်နှုန်းတွေတက်နေတယ်ဆိုတာကိုလူလူကြားညှဉ်းညူပြောဆိုတာတွေနေ့စဉ်နဲ့အမျှကြားနေရပါတယ်။ကုန်စည်နှုန်းတွေကငြိမ်မနေတဲ့အပြင်အတက်ကြီးပဲဖြစ်နေပေမဲ့လောက်ခလာစားတွေကတော့တက်မလာတာကြောင့်တာမန်လူလူအတွက်အခက်အခဲကြီးဖြစ်နေတာပါ။ကုန်စည်နှုန်းတည်ငြိမ်အောင်အဲ့ဒီကနေတစဉ်ကျသွားအောင်လုပ်နိုင်တဲ့နည်းလမ်းများမရှိတော့ပါဘူးလား။ကုန်စည်နှုန်းကျသွားအောင်တာဝန်ရှိသူတွေမစွမ်းဆောင်နိုင်ကြတော့ပါဘူးလား။ကုန်စည်နှုန်းကျဆင်းရေးဘယ်လိုနည်းလမ်းတွေကိုများကျွန်တော်တို့သောတာရှင်တွေစဉ်းစားမိကြပါသလဲ။အခုလာမယ့်စနေညဒါရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOE ရဲ့ဖုန်းနံပါတ်က 1-239-382-999 လေး
အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီရီကနေပြီးတော့တိုက်ရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။စနေနေ့ညတိုက်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးလှည့်ဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုမြန်မာအရေးတုံ့တက်ချက်ကိုနားဆင်ကြရပါမယ်။ယူနန်ပြည်နယ်တဲကနုချန်လို့ခေါ်တဲ့တန်လွင်မြစ်မှာရေအားလျက်စစ်မတိဆောက်ဖဲနဲ့ရှမ်းပြည်နယ်ကတန်လွင်မြစ်ပေါ်မှာရေအားလျက်စစ်ဆက်ရုံတိဆောက်တဲ့ကိစ္စကိုဦးအောင်ခင်ကတုံ့တက်ပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးထားပါရစေရှင်။
ယူနန်ပြည်နယ်တဲကတန်လွင်မြစ်အထက်ပိုင်းဖြစ်တဲ့နုကြံမြစ်မှာရေကရာစီမံကိန်းရပ်ဆိုင်းလိုက်ပြီးတန်လွင်မြစ်မှာရေကရာဆောက်ဖို့ကြံစီပုံကိုနိုင်ရှင်ပြည်တင်ပြလိုပါတယ်။ယူနန်မှာမြစ်ချောင်း600ကျော်ရှိပြီးမြင်နုကြံခေါ်တန်လွင်မြစ်နဲ့လန်ကန်းကြံခေါ်မဲခေါင်မြစ်အပါအဝင်မြစ်ကြီး6ခုမှာသာရေအားလျှပ်စစ်ထုတ်ယူသင့်တယ်လို့တရုတ်ကယူဆပါတယ်။လွန်ခဲ့တဲ့အနည်း20ကျော်အတွင်းယူနန်မှာရေကရာ28ခုတိဆောက်ပြီးလျှပ်စစ်တာထုတ်ယူပါတယ်။ဒီပြည်မှာသုံးဆွဲတဲ့ရေအားလျှပ်စစ်10ရာခိုင်နှုန်းလောက်ကိုယူနန်ကထုတ်ပေးပါတယ်။လွန်ခဲ့တဲ့10နှစ်ကျော်လောက်ကစပြီးနုကြံမြစ်မှာရေကန်း73ခုတိဆောက်ဖို့တရုတ်အစိုးရကြံစီခဲ့ပြီးမြင်အကောင့်ထင်မပေါ်ခဲ့ပါဘူး။မကြံမီကတော့နုကြံရဲ့မြစ်လက်တက်တွေမှာရေကန်းမဆောက်ဘူးလို့ယူနန်အာဏာပိုင်ကကြေညာကြောင်းမေလ12ရက်နေ့ထုတ် National Geographic Magazine ဆောင်းပါးမှာဖော်ပြပါတယ်။နုကြံအမျိုးသားဥယျင်တိဆောက်မယ်ဆိုတဲ့အတွက်နုကြံရေကရာစီမံကိန်းဟာအကောင့်ထည့်ဖို့တဲ့အဆင့်ကိုမရောက်တော့ဘဲညီကုန်းချုပ်သွားပုံရပါတယ်။ဒါပေမဲ့တန်လွင်မြစ်မှာတော့ရေကရာစီမံကိန်းတွေရှိနေတော့ပဲဖြစ်ပါတယ်
။တရုတ်ပြည်တွက်ရည်ရွယ်ပြီးမြန်မာနိုင်ငံမှာတည်ဆောက်တဲ့ပထမဆုံးသောရေအားလျှပ်စစ်ဟာရွှေလီမြစ်ပေါ်ကရွှေလီအမှတ်1ရေအားလျှပ်စစ်ဖြစ်ပါတယ်။2009ကစပြီးယူနန်ကိုမီးပေးပြီးနောက်အနှစ်30ကျော်ကြာမှမြန်မာလက်ကိုလွှဲပြောင်းပါလိမ့်မယ်။ရွှေလီအမှတ်1အောက်မှာအမှတ်1နဲ့အမှတ်3ဓာအားဆက်ယုံတိဆောက်မဲ့စီမံကိန်းလည်းရှိပါတယ်။တန်လွင်မြစ်ပေါ်မှာရေအားလျှပ်စစ်စီမံကိန်း5ခုအကောင့်ထည့်ဖော်မဲ့အစီအစဉ်ရှိကြောင်းလျှပ်စစ်စွမ်းအားဝန်ကြီးဌာနကမနှစ်ကရှင်းပြပါတယ်။ကွန်းလုံ၊နောင်ဖ၊မိုင်းတုံ၊ရွာသစ်နဲ့ဟတ်ကြီးစတဲ့ရေကာတာ5ခုတိဆောက်ဖို့ဖြစ်ပါတယ်။ကွန်းလုံဆဲတိဆောက်ဖို့တရုတ်နဲ့သဘောတူစာချုပ်လက်မှတ်ထိုးထားပြီးကြံရေကာတာတွေကတော့နားလည်မှုစာလွှာရယူထားတဲ့အဆင့်မှာပဲရှိပါသေးတယ်။
ရက်စစ်ဒါကနဲ့ပတ်သက်ပြီးအငင်းပွားနေတဲ့အတွက်ယူနန်ပြည်နယ်ကရေအားရက်စစ်စက်ရုံအချို့ဟာရခိုင်နှုန်းဖြင့်တုံနိုင်တဲ့အခြေအနေမရှိဘူးလို့တရုတ်သုတေသီဟူရွက်စင်ကဆိုပါတယ်။တချို့ကြတော့လေရက်စစ်ဓာတ်ကြိုးတွေတန်းဖို့အခက်အခဲရှိတယ်လို့ဆိုပါတယ်။ဒါကြောင့်မို့ယူနန်ရေအားရှိရက်စစ်ဟာရှိတဲ့အင်အားရဲ့တရုတ်လောက်ပဲတုံနိုင်လိမ့်မယ်လို့ခန့်မှန်းကြပါတယ်။ဒါလို့အခြေအနေဖြစ်နေတာကြောင့်တလွေမြင့်မှာရေကာတာဆောက်ပြီးယူနန်ကိုရက်စစ်ဒါအပီပူပူစီစဉ်တာဟာဘာသဘောလဲလို့မေးเสียရှိပါတယ်ဖြစ်နိုင်တာတစ်ခုကတော့တန်ရင်ဂျီအားရက်စစ်ကိုဈေးပေါ်ပေါ်နဲ့သုံးနိုင်ရင်ယူနန်ရီအားရက်စစ်ဈေးချသွားမယ်လို့မျှော်လင့်တာဖြစ်နိုင်ပါတယ်တန်ရင်ရီအားရက်စစ်ဟာတရုတ်ကုမ္ပဏီတွေရဲ့ခုတုံးလို့ဖြစ်နေပါတယ
်ယူနန်ပြည်နယ်မှာခေါင်းဆောင်အပြောင်းအလဲဖြစ်တာဟာလေနုကြံရေကာတာရက်ဆိုင်မှုနဲ့ဆက်ဆက်နေတယ်လို့ပြောနိုင်ပါတယ်2001က2017အထိယူနန်ပြည်နယ်မှာပါတီအထွေထွေအတွင်းမှုလုပ်ခဲ့သူဘိုင်အန်ပေဟာရေအားလျှပ်စစ်စီမံကိန်းကိုထောက်ခံအားပေးသူဖြစ်ပါတယ်။အာဂရိလိုက်စားမှုနဲ့ဘိုင်အန်ပေအဖမ်းခံရတာကြောင့်နုကြံရေကာတာစီမံကိန်းအားနည်းသွားပုံရပါတယ်။ဘိုင်အန်ပေလက်ထက်မှာမြမပြည်မှာရေကာတာတွေဆောက်ဖို့ဘူတန်းရွှေဆူရနဲ့သဘောတူခဲ့တာဖြစ်ပါတယ်။ယူနန်ပြည်နယ်အုပ်ချုပ်ရေးမှူးသည့်လီဂျီဟန်းကတော့နုကြံမြစ်မှာရေကာတာတည်ဆောက်မဲ့အစားအမျိုးသားသဘာဝဥယျင်တိဆောက်ပြီးခရီးသည်လာရောက်လည်ပတ်အောင်ဆွဲဆောင်မယ်လို့ကြေညာပြီးတန်လွင်မြစ်မှာရေကာတာဆောက်နိုင်အောင်ကြိုးပမ်းနေပါတယ
်။မြစ်စုံစီမံကိန်းကိုရပ်ဆဲထားပြီးမြကြီးပွေချီပွေနဲ့ဂူဆောက်ခေါင်းလန်ဖူးရင်းနန်ဖီဇောလိုင်ဇောစတဲ့စီမံကိန်းတွေကတော့ရှိနေဆဲဖြစ်ပါလေ။မီဂါဝတ်100ရှိတဲ့ချီပွေငင်းနဲ့မီဂါဝတ်240ရှိတဲ့တပ်ပိန်တရရလျက်စပီစီလို့တအား80ရာခိုင်နှုန်းယူနန်ကိုတင်ပို့နေပါပြီ။ဘူတန်ရွှေအစိုးရလက်ထက်မှာတရုတ်စီကတဇိုးလက်ဆောင်ကိုလက်ခံပြီးယူနန်အတွက်မြန်မာပြည်မှာဂျီအားရက်စစ်တိဆောက်ဖို့သဘောတူခဲ့တာကအန္တရာယ်များပါတယ်။တရုတ်ပြည်မှာရေကာတာ7000ကျော်ရှိပြီးရေကာတာချိုးရင်ဒုက္ခရောက်မယ့်မြို့ပေါင်း200နီးပါးရှိပါတယ်။တရုတ်ရေကာတာတွေအကြောင်းဗမာအစိုးရကောင်းကောင်းသိဖို့လိုပါတယ်။ တရုတ်ပြည်မှာရေကန်တာပေါက်လို့တေးကြီးပျက်စီးတာတွေအများကြီးရှိပါတယ်။ဒါပေမဲ့1985မှာဘန်ချောင်းဆဲရေစံပြီးပြိုပြက်တဲ့အတွက်ဒေသက2,000ကျော်တေဆုံးတာဟာအထင်ရှားဆုံးဖြစ်ပါတယ်။ဒါပေမဲ့တရုတ်အစိုးရကသတင်းအမှောင်ချထားလို့တေဆုံးသူအရေအတွက်ကိုအနည်း30ကြာမှသိရပါတယ်။တရုတ်ပြည်မှာရေကန်တာ50လောက်နှစ်စဉ်ပြိုပြက်နေကြောင်းသိရှိရပါတယ်။အမေရိကန်မှာလည်းရေကန်တာပြိုပြက်မှုတွေရှိပေမယ့်တီဆုံးသူဥည်ဟာရာကဒန်းသာရှိပါတယ်မြန်မာပြည်မှာနိုင်ငံခြားအတွက်ရေအားရစစ်ထုတ်ယူဖို့ရေကန်တာတည်ဆောက်ပြီးရေကန်တာကဖြစ်ပေါ်လာတဲ့အန္တရာယ်အမျိုးမျိုးကိုပြည်သူလူထုကရင်ဆိုင်ရမှာဖြစ်ပါတယ်ခင်ဗျာ
ဥက္ကခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နှာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနှာစင်နိုင်ကြပါရဲ့ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနှာစင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့21ရာစုပင်လုံညီလာခံအတွက်နိုင်ငံတော်အတိုင်းမင်းခံတော်အောင်ဆန်းစုကြည်နဲ့အဖြစ်ခက်ရဲစဲရေးစာချုပ် NCA လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းသာကောင်းဆောင်တွေရန်ကုန်မြို့မှာတွေ့ဆုံခဲ့ကြပါတယ်။အပြစ်မဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရပ်တန့်ဖို့ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာရှမ်းတအန်းပလောင်နဲ့ကချင်ဒေသခံ 1,200 ကျော်ကစုပေါင်းပြီးဆန္ဒထုတ်ဖော်တောင်းဆိုကြပါတယ်။နိုင်ငံတော်အတိုင်းအမြံတော်အောင်ဆန်းစုကြည်ကလည်းဥဆောင်ကျင်းပမဲ့21ရာစုပင်လုံညီလာခံကတိုင်းသာအရေးပထမဦးစားပေးဖြည့်ရှင်းတဲ့နဲ့ဆိုတဲ့တိုင်းသာကောင်းဆောင်တွေရဲ့သဘောထားကိုကြားကြရမှာပါရှင်။
သမဂနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ21ရာစုပင်လုံညီလာခံဖြစ်မြောက်အောင်မြင်ရေးအတွက်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေရန်ကုန်မြို့မှာတွေ့ဆုံကြပါတယ်ရန်ကုန်မြို့အမျိုးသားပြန်လည်တည်မြဲရေးနှင့်ငြိမ်းချမ်းရေးဗဟိုဌာန NRPC မှာဇူလိုင်လ18ရက်နေ့ကနှစ်နာရီကြာတွေ့ဆုံဆွေးနွေးကြပါတယ်21ရာစုပင်လုံညီလာခံဟာ1948ကပင်လုံညီလာခံထက်ပိုမိုကောင်းမွန်ရမှာဖြစ်ပြီးတနိုင်ငံလုံးအပြစ်ရစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့မထိုးရသေးတဲ့အဖွဲ့အစည်းအားလုံးပါဝင်နိုင်ဖို့လိုတယ်လို့ရှမ်းပြည်တပ်မတော်နာယကဗိုလ်ချုပ်ကြီးစေထင်ကပြောပါတယ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံတဲ့ UNFC ခေါင်းဆောင်တွေကတော့ကချင်လူလတ်ရေးတပ်မတော်ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ပန်လာမွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထော့မွန်ကရင်နီအမျိုးသားတိုးတက်ရေးပါတီဥက္ကဋ္ဌခွန်းအေဘယ်ထရစ်နဲ့ခူးဦးရယ်ရှမ်းပြည်တပ်မတော်ကဗိုလ်ချုပ်ကြီးစေထင်တို့ပါဝင်ပါတယ
်ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာအပြစ်မဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရပ်တန့်ဖို့ရှမ်းပလောင်နဲ့ကချင်ဒေသခံ 1,200 ကျော်ကစုပေါင်းပြီးဇူလိုင်လ16ရက်နေ့တုန်းကစန္ဒာထုတ်ဖော်တောင်းဆိုကြပါတယ်စစ်တမ်းတင့်ပြည်သူတွေဘေးကင်းလုံခြုံစွာနေရပြန်နိုင်ဖို့တရားဥပဒေစိုးမိုးဖို့အပြစ်မဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရပ်တန့်ပေးဖို့ပြည်သူလူထုအေးချမ်းစွာသွားလာအသက်ရှင်နေထိုင်နိုင်ဖို့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်ဖို့တနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲဖို့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုအာမခံတဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ဖို့တောင်းဆိုတယ်လို့ရှမ်းလူငယ်ကောင်းဆောင်ဆိုင်တော်ဆန်ကပြောပါတယ်ငင်းချန်းစွာစီတန်းလက်လက်ဆန္ဒပြပွဲကိုရှမ်းလူငယ်များကွန်ရဲ့ရှမ်းလူငယ်အဖွဲ့ရှမ်းပြည်ကကချင်လူငယ်အဖွဲ့အစည်းတောင်အမျိုးသမီးအဖွဲ့အစည်းတောင်ကြောင်တာနဲ့လူငယ်အဖွဲ့အစည်းတို့ကနေဦးဆောင်ကျင်းပကြတယ်လို့သိရပါတယ်
။မူရစီဝါတိုက်ဖြတ်ရေးလုပ်ငန်းတွေမှာလူထုအင်အားတက်ကြွစွာပါဝင်ရေးမူရစီဝါသုံးဆွဲမှုနဲ့ရောင်းဝယ်ဖောက်ကားမှုစန့်ကျင်တိုက်ဖြတ်ရေးလမ်းလျှောက်လှုပ်ရှားမှုတခုကချင်ပြည်နယ်ဟိုပင်မြို့မှာကျင်းပခဲ့ကြပါတယ်လူအယောက်400ကျော်ပါဝင်တဲ့လမ်းလျှောက်ချီတက်ပွဲကိုဇူလိုင်လ16ရက်နေ့ကပြုလုပ်ခဲ့တာပါ။ဟိုပင်မြို့နယ်အနီးတစ်ဝိုက်ကျေးရွာတွေအတွင်းအမျိုးသားများတာမကအမျိုးသမီးများနဲ့ဆယ်ကျော်သက်အထက်တန်းကျောင်းသားများပါမူရစီဝါသုံးဆွဲမှုတွေရှိလာပြီးရောင်းဝယ်ဖောက်ကားမှုတွေလည်းအရင်ကထက်တိုးများလာတဲ့အတွက်အစိုးရအနေနဲ့မူရစီဝါတိုက်ဖြတ်မှုအားနည်းနေသေးတယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ဝင်းကပြောပါတယ်ဟိုပင်မြို့လမ်းလျှောက်ချီတက်ပွဲမှာ NLD ပါတီဝင်တွေ လူငယ်အဖွဲ့နဲ့ကချင်ပြည်နယ်ရှမ်းတိုင်းရင်းသားရေးရာဝန်ကြီးတို့တက်ရောက်ခဲ့ကြပါတယ်
။ရခိုင်ပြည်နယ်ကြောက်ဖြူကနေတရုတ်နိုင်ငံကိုတင်ပို့နေတဲ့ gas pipeline လမ်းကြောင်းတစ်လျှောက်ပျက်စီးနေတဲ့လေယာမီတွေထိုက်တင့်တဲ့ရော့ကျေးရဖို့အတွက်တာဝန်ရှိသူတွေလာရောက်စစ်ဆေးပေးဖို့အန်ဒေတာခန်တွေကပြည်နယ်ဝန်ကြီးချုပ်ကိုတောင်းဆိုလိုက်ပါတယ်။အမျိုးတေတာခန်နဲ့ပြည်နယ်အစိုးရအဖွဲ့ဝင်တို့စုလိုင်းလာ16ရက်နေ့ကတွေ့ဆုံပွဲမှာတောင်းဆိုခဲ့တာပါ gas pipeline ဟာအမျိုးနယ်ကခြေရအုပ်စု6ခုကိုဖျက်ဆီးသွားတဲ့အတွက်လယ်မြေဧကထောင်နဲ့ချီပြီးဆုံးရှုံးသွားလို့အာဏာပိုင်တွေအနေနဲ့ဖြေရှင်းမပေးရင်ပြည်နယ်အစိုးရရုံးရှိမှစန္ဒထုတ်ဖော်သွားမှာဖြစ်တယ်လို့ကွင်းစင်းစစ်ဆေးရေးအဖွဲ့ဝင်တဦးဖြစ်တဲ့ဦးဟန်မင်းလိုင်ကပြောဆိုသွားပါတယ
်21ရာစုပင်လုံညီလာခံကျင်းပမဲ့ကိစ္စနဲ့ပတ်သက်ပြီးဇိုမီဒီမိုကရေစီအဖွဲ့ချုပ်ZCD ပါတီကချင်းနိုင်ငံရေးပါတီတွေချင်းအရပ်ပတ်လူမှုအဖွဲ့အစည်းတွေနဲ့ရန်ကုန်မြို့မှာဇူလိုင်လ22ရက်နေ့နဲ့23ရက်နေ့တွေမှာတွေ့ဆုံကြမယ်လို့သိရပါတယ်။21ရာစုပင်လုံအတွက်တိုတင်ပြင်ဆင်ခြင်းနဲ့လူထုတွေ့ဆုံပွဲခေါင်းစဉ်နဲ့ကျင်းပမယ်အဲ့ဒီတွေ့ဆုံပွဲမှာဖက်ဒရယ်ပြည်ထောင်စုစနစ်တဘာဝအရင်းမြစ်ခွဲဝေရေးတိုင်းရင်းသားဒန်းတူရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုအဓိကဆွေးနွေးကြမယ်လို့ ZCD ပါတီကပြောပါတယ်ချင်းပြည်နယ်မှာဆိုမီဒီမိုကရေစီအဖွဲ့ချုပ် ZCD ကလွဲပြီးချင်းနိုင်ငံရေးပါတီ10ခုကကိုယ်စားလှယ်တူမှမရခဲ့ပါဘူး
ရှမ်းတိုင်းဒေါမြဒီမိုကရေစီဖွဲ့ချုပ် SNLD ခေါ်ဂျားကောင်းပါတီရဲ့ဒုတိယဥက္ကဋ္ဌဆိုင်စောအောင်ဟာရန်ကုန်မြို့နေမှာနှလုံးရောဂါနဲ့ရုတ်တရက်ကွယ်လွန်သွားပါတယ်။အသက်69နှစ်ရှိဆိုင်စောအောင်ဟာ16ရက်နေ့ညနေပိုင်းမှာသေဆုံးသွားပြီး18ရက်နေ့ကရေဝေးတုတ်တာမှာမိတကြိုပါတယ်။ဆိုင်စောအောင်ဟာ SNLD ပါတီအတွက်အရေးပါတဲ့အခမ်းကဏ္ဍကနေတာဝန်ထမ်းဆောင်ခဲ့တယ်။ထောင်မကျဘူးပေမဲ့ဥက္ကဋ္ဌဖြစ်သူခွန်ထွန်းဦးထောင်ကျနေချိန်ပါတီရက်တည်နိုင်အောင်ကြမ်းကြမ်းခံရက်တည်ပေးခဲ့တယ်လို့ပါတီထွေထွေတွင်ရင်မှုဆိုင်ညွန့်လွင်ကပြောပါတယ်။ကချင်ပြည်နယ်မိုးညင်းမြို့တာဆိုင်စောအောင်ဟာရှမ်းမြို့နယ်စုအလုံးပါဝင်နေတဲ့ညီညွတ်ရေးကိုအထူးလိုလားသူဖြစ်တဲ့အပြင်ပြည်ထောင်စုတိုင်းရင်းသားတွေညီညွတ်ဖို့လဲညီညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ် UNA ကနေပြီးတက်တက်ကြွကြွပါဝင်လှုပ်ရှားနေတူတူဦးလဲဖြစ်တယ်လို့သိရပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုတီကနေဦးဆောင်ပြီးတော့ဒုတိယအကြိမ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို21ရာစုပင်လုံညီလာခံအမည်နဲ့ကျင်းပသွားမှာဖြစ်ပါတယ်။ဒီညီလာခံမှာတိုင်းရင်းသားအလုံးပါဝင်ဖို့လိုအပ်တယ်လို့တိုင်းရင်းသားအရေးကိုပထမဦးစားပေးဖြေရှင်းပေးဖို့လိုအပ်တယ်လို့လည်းတိုင်းရင်းသားခေါင်းဆောင်တွေကပြောဆိုနေကြပါတယ်။ဒီအကြောင်းကိုတော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါတယ်ရှင်။
လာမယ့်21ရာစုပြည်လုံးညီလာခံမှာနိုင်ငံရေးဆွေးနွေးပွဲနဲ့တချိန်တည်းတပြိုင်တည်းမှာလုံခြုံရေးကိစ္စကိုလည်းဦးစားပေးဆောင်ရွက်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ကပြောပါတယ်။အဲ့ဒီညီလာခံမှာတိုင်းရင်းတိုင်းလက်နက်ကင်တပ်ဖွဲ့များအားလုံးပါဝင်ဖို့လိုတယ်လို့မြန်မာငြိမ်းချမ်းရေးပြည်မြောက်ရေးအောင်မြင်ဖို့ထောက်ကူပြုနေတဲ့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကပြောပါတယ
်။ရာဇဝင်လုံးတို့မဟုတ်ဒုတိယအကြိမ်ရောက်ပြီးတော့သူငင်းချမ်းကြီးလာခံကိုစဉ်းပါမယ်ဆိုလို့ရှိတော့အဓိကကတော့ဒီပထမအကြိမ်ချက်ပုဂ္ဂိုလ်ထူးခြားမှာပေါ့နော်အဲဒီတစ်ခေါက်ကျတော့တိုင်းရင်းသားလက်နက်ကံကဖို့အခြေတွေကလည်းတိုင်းမခက်ပို့ပါဖို့ဆိုလို့အဲ့ဒါမှပို့ထူးခြားလာမှာပေါ့
နိုင်ငံတော်အတိုင်းပင်ခံတော်ဆန်းစုကြည်ကနေဦးဆောင်ပြီးမကြခင်ကျင်းပတော့မယ်ဒုတိယအကြိမ်ရောက်ပြီးတော့သူငင်းချမ်းကြီးလာခံမှာတိုင်းရင်းသားရေးကိုပထမဦးစားပေးဖြေရှင်းရလိမ့်မယ်လို့ရှမ်းတိုင်းဒေါမြဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဆိုင်လိတ်ကပြောပါတယ်
။ဘက်60ပင်လုံးစာချုပ်ကိုကျွန်တော်တပိုင်းကြည့်ရပါမယ်။အဲ့ဒီမှာတိုင်းရင်းသားအမျိုးသားပြည်နယ်တွေမှာသူတို့ရဲ့ကိုယ်ပိုင်ရပိုင်ခွင့်ကိုယ်ပိုင်ကြားထမ်းခွင့်အဆရှိတဲ့ဘယ်လိုဆုံးရှုံးနေရပါလဲ။အဲ့ဒါတွေကိုအကောင့်ထဲမပေါ်နိုင်ဘူးဆိုလို့ရှိရင်ဒါပင်လုံးစာချုပ်ကိုကျွန်တော်တို့အပြည့်အဝအကောင့်ထဲမပေါ်နိုင်သေးဘူးလို့ပဲယူဆရမယ်။အခု27ရာစုပင်လုံးလို့တက်ထားတဲ့ခေါင်းစဉ်အောက်မှာတိုင်းသားအရေးတွေကိုအဓိကဥစားပေးပြီးဖြေရှင်းမှုလို့မရဘူး။
တောင်ဆန်းစုကြည်အနေနဲ့ကတော့21ရာစုပင်လုံညီလာခံဟာပင်လုံကတိကဝတ်တွေကိုပြန်လည်ဖော်ဆောင်မှာမဟုတ်ပဲပင်လုံစိတ်တပင်လုံတက်သည့်နဲ့သာကျင်းပသွားမယ်လို့ပြောဆိုခဲ့ဖူးပါတယ်။တိုင်းရင်းသားတွေဘက်ကတော့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးမှာပင်လုံစာချုပ်ကိုအခြေခံတဲ့တိုင်းရင်းသားတွေရဲ့မူလကိုပိုင်ရပိုင်ခွင့်ကိုပိုင်ပြဋ္ဌာန်းခွင့်အပြည့်အဝရှိဖို့နဲ့ပြည်ထောင်စုကိုစုပေါင်းကာကွယ်ဖို့ပြည်ထောင်စုတတ်မတော်ဖွဲ့စည်းဖို့လိုတယ်လို့မိုင်းကြရန်တိုင်းရင်တားလက်နက်ကင်တပ်ဖွဲ့များဆိုရင်စီဝေဖြစ်မြောက်ရေးကော်မတီဝင်ထိပ်ပိုင်းကောင်းဆောင်တွေကသုံးတပ်ပြောဆိုပါတယ်
။ဆက်ပြီးတော့မြမတက်မလို့နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့အကြားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်လာကြရတဲ့ရှမ်းပြည်နယ်နမ်ခမ်းမြို့နယ်ပန်လုံဒုက္ခသည်စခန်းနေ စစ်ဘေးရှောင်ဒုက္ခသည်တွေကိုထောက်ပံ့ပေးနေတဲ့ကမ္ဘာစားနပ်ရိက္ခအစီအစဉ် WFP ကနေဇူလိုင်လကနေစပြီးတော့စားနပ်ရိက္ခလျှော့ချသွားမှာဖြစ်ပါတယ်။ဒီလိုလျှော့ချလိုက်တဲ့အတွက်စခန်းတွေဒုက္ခသည်တွေအခက်အခဲရှိလာမယ်လို့လည်းဒုက္ခသည်တွေကပြောဆိုနေကြပါတယ်။ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးနိုင်ကွန်းအင်ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။
နန်းခမ်းမြို့နယ်ထဲကပန်လုံကချင်းစစ်ဘေးဒုက္ခသည်စခန်းကဒုက္ခသည်တွေကိုစာနာရိတ်ခါလျှော့ချလိုက်မယ်ဆိုရင်သူတို့အတွက်အခက်အခဲတွေရှိလာနိုင်တဲ့အတွက်စိုးရိမ်နေကြတယ်လို့ဒုက္ခသည်တို့ဖြစ်သူဦးမသိန်ချမ်းလုတ်ကပြောပါတယ
်သူတို့လျှော့လိုက်လို့ရှင်ကျွန်တော်အခုလောလောဆယ်မှာပတ်စံရှာဖို့နေစားတော့လုပ်တယ်ဘာညာဆိုတော့လည်းလူတိုင်းစီလည်းနေတိုင်းလည်းတော့မလုပ်နိုင်ဘူးတကယ်လို့ဒီရိတ်ခါကိုလျှော့လိုက်ပြီဆိုရင်ကျွန်တော်တို့အတွက်မိဘတွေဒုက္ခသည်မှာရှိထားတဲ့လူတွေအတွက်အားလုံးအတွက်ဒုက္ခအများကြီးရောက်တယ်လို့
ကမ္ဘာစာနာရိတ်ခါအစီအစဉ် WFP ကတာဝန်ရှိသူတွေအနေနဲ့ရိတ်ခါလျှော့ချရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့လာရောက်ရှင်းပြခဲ့တယ်လို့ပန်လုံစစ်ပေးဒုက္ခသည်စခန်းလက်ထောက်တာဝန်ခံဥတုံလက်ကွန်ဖန်ကခုလိုပြောပါတယ
်အခုဒီကဘာသွေးမှာလဲဒုက္ခသည်တွေအများများလာတယ်ပိုပြီးမှ emergency ဖြစ်တဲ့လူတွေကိုဦးစားပေးတဲ့အနေနဲ့ကျွန်တော်တို့နည်းနည်းသုံးနည်းကြာတဲ့ဟာတွေကိုသူတို့ရှော့လိုက်ခြင်းဖြစ်တယ်ဒုက္ခသည်တွေကိုအားကိုကိုချေကိုရနိုင်ဖို့ရန်အတွက်ရှော့ချလိုက်ခြင်းဖြစ်တယ်ဆိုတဲ့ဟာကိုသူတို့လာရှင်းပြကြတယ
်ပန်လုံကချင်းစစ်ပေးဒုက္ခသည်စခန်းမှာကတော့ကောင်ရန်ကူးမော်ဆွေတိန်ကြာကြံကားစတဲ့ရွာ9ရွာကကချင်တိုင်းသားများစုဖြစ်ပြီးတော့အိမ်တော်စု125စုရှိပြီးလူရေ980ကျော်ရှိနေတယ်လို့ WFP မြေသားဖောင်ဒေးရှင်းနဲ့ကချင်နှစ်ချင်းခရီးရန်ဖွဲ့ KPC တို့ကလည်းအဓိကအကူအညီဆောက်ပါပေးထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။27ရာစုပင်လုံညီလာခံအတွက်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့အပြစ်ရစာချုပ် NCA လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းရင်းသားခေါင်းဆောင်တို့နဲ့ရန်ကုန်မြို့မှာတွေ့ဆုံကြပါတယ်။အပြစ်မဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရပ်တန့်ဖို့ရှမ်းပြည်မြောက်ပိုင်းလားရှိုးမြို့မှာရှမ်းပလောင်နဲ့ကချင်ဒေသခံ1,100ကျော်ကစုပေါင်းပြီးဆန္ဒထုတ်ဖော်တောင်းဆိုကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ခိုင်းနေဇာဒေတာကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25နဲ့32.50တို့ကနေနားဆင်နိုင်တယ်လို့ mobile telephone တွေကနေပြီးတော့လည်းနားဆင်နိုင်ပါတယ်။မနေ့ဖန်တောက်ကြနေမနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုတော့ line to meter 32 40 49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။မကြခင်မှာကြာသာပတိနေ့ညပိုင်းအစီအစဉ်တွေပြီးဆုံးပါတော့မယ်ရှင်။အစီအစဉ်ဆုံးသတ်ခင်မှာတရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါဦးမယ်ရှင်။
တူရကီနိုင်ငံမှာ3လကြာရေးပေါ်အခြေအနေကြီးညာလိုက်တဲ့သမ္မတရီချစ်ထာရဲ့ R1 ရဲ့ဗိုလ်ထုနေကမင်းကိုဒီကနေ့မှလွှတ်တော်အမတ်တွေကတည်ပြုပေးဖို့ရှိပါတယ်။အစ္စတန်ဘူးမြို့ကတချို့ကတော့ဒီရေးပေါ်အခြေအနေကြောင့်သူတို့ရဲ့နေစဉ်ဘဝကိုတိတ်ကြီးထိခိုက်မယ်လို့မထင်တဲ့ကြောင်းပြောကြပါတယ်။ Ohio ပြည်နယ် Cleveland မြို့မှာကျင်းပနေတဲ့ Republican Party နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာပြီးခဲ့တဲ့3ရက်အတွင်းပါတီရင်းထင်ရှားသူတွေကအကြီးအကျယ်ပြောဆိုကြပြီးတော့ပါတီရဲ့သမ္မတလောင်းဖြစ်တဲ့ဝန်ကြီးညာခဲ့ပြီးတဲ့နောက်ပါတီညီလာခံနောက်ဆုံးနေ့ဒီကနေ့မှာတော့ Donald Trump ကိုယ်တိုင်မျှဝေပြုမှာပါ။ဒီပါတီညီလာခံနောက်ဆုံးနေ့ကိုတော့ Make America One Again ဆိုတဲ့ခေါင်းစဉ်နဲ့လုပ်မှာပါ။ရုရှားအကြမ်းသမားတွေတားမြစ်ဆေးသုံးဆွဲတယ်ဆိုတဲ့ဆွဆွဲချက်တွေထွက်နေတာကြောင့်ဘရာဇီးနိုင်ငံမှာကျင်းပမဲ့2016ခုနှစ် Olympic အားကစားပြေးခုံပြပြိုင်ပွဲတွေမှာရုရှားအကြမ်းသမားတွေကိုပါဝင်ခွင့်မပြုဘဲပြင်ကန့်သတ်ထားတဲ့ပေါ်ရုရှားနိုင်ငံရဲ့အယူခံကိုအားကစားဆိုင်ရာငြင်းပွားမှုဖြစ်ရှင်းရေးကုလသမဂ္ဂရုံး CAS ကပယ်ချလိုက်ပါတယ်။အယူခံလာကိုပယ်ချလိုက်ပြီးဆိုတာတရားရုံးတွင်မှုချုပ် Matthew Reeve ကဆွစ်ဇာလန်နိုင်ငံလူစန်းမြို့တရားရုံးဌာနချုပ်အပြင်ဘက်မှာဒီကနေ့ပြောပါတယ်။အမေရိကန်ရေတပ်စစ်သည်မော်ဒစင်ဒီနှစ်နှောင်းပိုင်းမှာနယူးဇီလန်နိုင်ငံကိုတွားဖို့ရှိတာကြောင့်နျူကလ িয়ার ကင်းရှင်းရေးနယူးဇီလန်နိုင်ငံရဲ့နှစ်30ကြာမူဝါဒအပေါ်မတိမကျဖြစ်နေတာအဆုံးသတ်သွားဖို့ရှိနေပါတယ်။နယူးဇီလန်နိုင်ငံမှာရောက်နေတဲ့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်နဲ့ဒီကနေ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်နယူးဇီလန်ဝန်ကြီးချုပ်ဂျွန်ကီးကကြေညာသွားတာပါ။တရားလည်လို့ဖမ်းဆီးတာတခါတခါနှိပ်စက်ညှဉ်းပန်းတာတွေကိုယူကရိန်းအာဏာပိုင်တွေကရောရုရှားကျွတ်တော်နောက်ခံပေးထားတဲ့တရားခွဲထွက်ရေးဝါဒီတွေကရောယူကရိန်းရှေ့ဘက်မှာကျူးလွန်နေတယ်လို့ပြည်ပဆိုင်ရာလူရင်းချမ်းသာကွင်းအဖွဲ့နဲ့လူခွေရေးစောင့်ကြည့်လေလာရေးအဖွဲ့တို့ဒီကနေ့ပူးတွဲထုတ်ပြန်တဲ့အစီအစဉ်ကစားမှာဖော်ပြထားပါတယ်ခင်ဗျာ။
ကြာသပတေးနေ့ညနောက်ဆုံးရထားတဲ့သတင်းကျဉ်ချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Citric Franklin ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ဖန်တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49ရူကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.